The Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညချမ်းမှာတော်ရရှိများရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ်မေလ30ရက်စနေညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းထိုမီတာ31 32 51နဲ့လိုင်းလက်မီတာ190လောက်ကနေထုတ်လွှင့်ပေးသွားပါမယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာဝိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျမအေးတန်နာကျော်ပါ။ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရရန်နိုင်တဲ့အတူပြောပြပေးသွားပါမယ်ရှင်။တရုတ်အစိုးရပေါ်ရည်ရွယ်ပြီးဟောင်ကောင်ကျွန်းနဲ့ပတ်သက်တဲ့အခွင့်အရေးတွေပိတ်ပင်မဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကိုဟောင်ကောင်အစိုးရအရာရှိတွေကတံပြန်ရှုံချဝေဖန်သွားပါတယ်။ဟောင်ကောင်အစိုးရကိုဒီလိုလားချင်းကြောင်လို့ရမှာမဟုတ်ဘူးအခုဥပဒေတဲ့ကိစ္စကိုဆက်လုပ်သွားမှာဖြစ်တယ်လို့ဟောင်ကောင်လုံခြုံရေးဝန်ကြီးဂျွန်လီကသမ္မတထရန့်ပြောသွားပြီးတော့နိုင်ပိုင်းအတွင်းမှာပဲပြန်ပြောသွားတာဖြစ်ပါတယ်သမ္မတထရန့်လုံရဲ့အခြေခံဟာလုံးဝမှားယွင်းနေပါတယ်ဟောင်ကောင်ရဲ့အမျိုးသားလုံခြုံရေးဥပဒေဟာတရားနည်းလမ်းကျဖြစ်ပြီးတော့လိုကိုလိုအပ်ပါတယ်လို့ဟောင်ကောင်တရားရေးဝန်ကြီးထရီဆာချန်ကလည်းပြောပါတယ်ရှိ့အစိုးရကဟောင်ကောင်လုံခြုံရေးဥပဒေအစ်ထုတ်ပြန်မဲ့အစီအစဉ်ကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဟောင်ကောင်ကျွန်းတွယ်ထားတဲ့အထူးဆက်ဆံရေးကိုဖျက်ပစ်မယ်လို့တောက်ကြနေကပဲပြောသွားတာ
ပါ China has replaced its promised formula of one country two systems with one country one system Therefore I am directing
တရုတ်အစိုးရဟာဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ပတ်သက်လို့ပေးထားတဲ့ကတိကိုဖျက်တယ်ဒီလိုတရုတ်အစိုးရရဲ့လုပ်ရက်ဟာဟောင်ကောင်ကလူတွေအတွက်ရောတရုတ်နိုင်ငံသားတွေနဲ့ကမ္ဘာလူလူအတွက်ပါသတင်းစိုးဖြစ်တယ်လို့တောက်ကြနေကအင်ပြီတော်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါအမေရိကန်ပြည်အောင်စုကဟောင်ကောင်အတွက်အထူးအခွင့်အရေးကိုပယ်ဖျက်မဲ့အပြင်ဟောင်ကောင်ရဲ့အုပ်ပိုင်းအုပ်ချုပ်ရေးကိုအနှောက်အယှက်ပေးတဲ့ဘယ်သူ့ကိုမှမဆိုတန်ခတ်အရေးယူသွားမှာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်ဒါအပြင်အမေရိကန်တက္ကသိုလ်တွေကအရေးကြီးသုတေသနလုပ်ငန်းတွေကိုကာကွယ်နိုင်ဖို့လုံးလုံးရေးထွေမတင်ကားစရာရှိတဲ့သူတွေကိုတရုတ်နိုင်ငံကနေအမေရိကန်ပြည်အောင်စုဝင်ရောက်ခွင့်ဆိုင်းထားဖို့ကြေညာချက်ထုတ်မယ်လို့လည်းပြောပါရယ်။ဒီလိုလုပ်ရင်တော့တရုတ်ဘွဲ့လွန်ចောင်းသား3000ကနေ5000လောက်ကိုရိုက်ခတ်မှုဖြစ်စေမယ်လို့အမေရိကန်အစိုးရသတင်းရက်ွက်ကပြောပါရယ်။အမေရိကန်ပြည်အောင်စုမှာဆန္ဒပြပွဲတွေတစ်မျိုးနဲ့တစ်မျိုးပြန့်နှံ့ဖြစ်ပွားနေပြီးတော့အခင်းစတင်တဲ့ Minneapolis မြို့မှာလုံခြုံရေးတပ်ဖွဲ့တွေခြားထားရတယ်လို့အစိုးရရဲ့ညမထွက်ရမင်းကိုစန့်ကျင်ပြီးတော့လူပေါင်းထောင်နဲ့ချီလင်းညာမြောက်ဖြစ်တဲ့ညဘက်တွေပါဆန္ဒပြနေကြပါရယ်။ဂျော်ဂျီယာပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေကိုဖြန့်ချထားနိုင်မှုပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့မနေ့အစောမှာပဲအရေးပေါ်အခြေအနေကြေညာလိုက်ပါရယ်။အခင်းစတင်တဲ့မင်းနီဆိုတာပြည်နယ်မှာလည်းအမျိုးသားအဆောင်တပ်ဖွဲ့အဝင်1000ကိုထပ်ပြီးတော့ဖြန့်ချထားမယ်။ပြည်အောင်စုအစိုးရစီကလည်းအကူအညီယူဖို့စဉ်းစားနေတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ကပြောပါရယ်။လက်ထိတ်ခတ်ဖမ်းဆီးထားတဲ့သူကိုလမ်းပေါ်မှာဖိချထားပြီးတော့လက်ရင်းကိုဒူးနဲ့ထောက်ထားခဲ့လို့ဖမ်းခံရသူတေသွားတာဖြစ်ပြီးတော့အဲ့ရဲရရှိကတော့အခုဖမ်းထားပြီးတော့အမြင့်ဆုံးထောင်ထဲ12နှစ်ခွဲထိချမှတ်နိုင်တဲ့လူသတ်မှုထောင်ထဲ4နှစ်ထိချမှတ်နိုင်တဲ့ကြိုတင်ကြံစည်မှုမှာပါတဲ့လူသတ်မှုတွေနဲ့တရားစွဲထားပါရယ်။သမ္မတထရမ့်ကတော့ထားကြွတောင်းကျမ်းသူတွေဟာလူသောသခိုးတွေဖြစ်တယ်။တေဆုံးသွားသူဂျော့ချ်ဖလိုက်ကိုမလေးမစားလောက်ကြတာဖြစ်တယ်လို့ Twitter လူမှုကွန်ရက်မှာတောက်ကြနေကပဲရေးခဲ့တာပါ။ Minneapolis မြို့ကိုရအောင်ပြန်ထိမယ်။လူရဲမှုတွေစတင်တာနဲ့ပြစ်မယ်လို့လည်းရေးခဲ့ပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကတဖြည်းဖြည်းတိုးပွားလာနေပြီးတော့အခုဆိုရင်တော့ရောဂါကူးစက်သူအရေအတွက်က6သန်းသာကျလာပြီဖြစ်ပါတယ်။အမေရိကန်ပြည်အစိုးရကပိုးကူးဆက်သူအများဆုံးဖြစ်ပြီးတော့ယောဂပိုးကူးသူ13,000ခွဲနှိပါနဲ့တိတ်ဆုံးသူကတော့လူ3,000ကျော်ပါပြီ။ဒုတိယနေရာမှာတောင်အမေရိကတက်ကဘရာဇီးလ်နိုင်ငံရှိပြီးတော့ပိုးကူးသူ4,000ခွဲကျော်ခဲ့ပြီးတော့တိတ်ဆုံးသူက28,000နှိပါရှိပါပြီ။ဒီကိုရိုနာဗိုင်းရပ်စ်ပိုးဟာလူသားတွေနဲ့အမျိုးရှိသွားနိုင်တဲ့အခြေအနေဖြစ်နိုင်တယ်လို့ဗြိတိန်နိုင်ငံအက်ဒင်ဘရာတက္ကသိုလ်ကကူးဆက်ယောဂပညာရပ်ပါမောက်ခမာ့ခ်ဝေါ်လ်ဟောက်စ်ကဂါဒီးယန်းသတင်းစာကိုပြောပါရယ်။ကာကွယ်ဆေးမရဘူးလူတွေတအုပ်နဲ့တအုပ်အကွာအဝေးတစ်ခုထားပြီးတော့မနေကြဘူးဆိုရင်ယောဂါကဒုတိယလိုင်းဖြစ်နေအခြေအနေပြန်ဆိုးဖို့ကကျင်းတယ်ပဲလို့သူကပြောသွားခဲ့ပါတယ်ရှင
် VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885ရို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1905ရို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOE ကနေစနေနေ့ညဘက်နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ချင်းညာပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံသူနောက်ထပ်18ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်အခုဆိုရင်ရောဂါကူးစက်ခံသူ224ယောက်ရှိသွားပြီလို့ဂျမိုင်းနဲ့အာကစားဝန်ကြီးဌာနကဒီနေ့ပြောပါတယ်။ဒီကနေ့မနက်9နာရီထုတ်ပြန်ချက်အရဓာတ်ခွဲနမူနာ653ခုကိုစစ်ဆေးခဲ့တာမှာ COVID-19 ရောဂါပိုးတွေ့ရှိသူနောက်ထပ်18ခုတွေ့ရှိတယ်လို့ဖော်ပြထားပါတယ်။အခုယောဂါပိုးတွေ့ရှိသူ18ယောက်စလုံးဟာအိန္ဒိယနိုင်ငံကပြန်လာတဲ့သူတွေဖြစ်ကြပြီးတော့အသက်ငယ်ဆုံး4နှစ်ကနေအကြီးဆုံး62နှစ်ထိပါဝင်ပြီးတော့အမျိုးသား9ယောက်အမျိုးသမီး10ယောက်ဖြစ်ပါတယ်။အဲ့ဒီ18ယောက်ထဲက15ယောက်ကတော့ရန်ကုန်တိုင်းဒေသကြီးကဖြစ်ပြီးတော့ဂျန်နဲ့2ယောက်ကတော့မန္တလေးတိုင်းတောင်သာမြို့နယ်ကဖြစ်တယ်လို့သိရပါတယ်။ကျန်းမာရေးဌာနကမေလ29ရက်နေ့ထိထုတ်ပြန်ချက်တွေအရမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာရန်ကုန်တိုင်းမှာအများဆုံးဖြစ်ပါတယ်။ပြပီနယ်တစ်ခုကလွယ်ပြီးချင်းနယ်ပြည်နယ်နဲ့တိုင်း73ခုကမြို့နယ်56မြို့နယ်မှာယောဂါပိုးကူးစက်ခံထားတဲ့သူတွေတွေ့ရှိထားတာဖြစ်ပါတယ်။ယောဂါကူးစက်ခံရသူတွေထဲကဆေးရုံတက်ကုသမှုခံရပြီးတော့နှစ်ကြိမ်ဆက်တိုက်ပိုးမတွေ့ဘဲယောဂါပျောက်ခင်းလာသူ130ရှိပြီးတော့သေဆုံးသူ6ဦးရှိတယ်လို့ဂျမိုင်းနဲ့အာဇာဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ9964ယောက်နဲ့သေဆုံးသူ265ယောက်ရှိခဲ့တာကြောင့်နေစဉ်ယောဂါကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းဟာစံချိန်တင်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်လကလူတွေကိုအိမ်ထဲကနေအပြစ်မထွက်ကြဖို့အမိန့်သက်တမ်းကုံဆုံးဖို့တရက်အလိုမှာပဲယောဂါကူးစက်မှုနဲ့သေဆုံးမှုထပ်ပြီးတော့စံချိန်တင်ခဲ့တာပါ။ဒါကြောင့်ခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 38,300 ကျော်နဲ့သေဆုံးသူ 4,981 ယောက်ထပ်မံနေရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ယောဂါဖြစ်ပွားသူ80ရာခိုင်နှုန်းကလူဦးရေထူထပ်တဲ့မဟာရာရှထရာ၊ဂူဂျရက်၊တမိလ်နာဒူ၊နယူးဒေလီမဒယာပရဒက်ရှ်နဲ့ရာဂျစ်တန်ပြည်နယ်တွေမှာဖြစ်တယ်လို့ပြောပါတယ်။အိုအစိုးရအနေနဲ့နောက်ထပ်လမ်းညွှန်ချက်အသစ်တွေဒီသတင်းမှတ်အကုန်မှထုတ်ပြန်သွားမယ်လို့ခန့်မှန်းရပြီးတော့ဗိုင်းရပ်စ်ကူးစက်မှုအဆိုးဝါးဆုံးဖြစ်တဲ့နေရာတွေမှာအိမ်ထဲကနေအပြင်ထွက်ဖို့အမိန့်တွေကိုလည်းထပ်တိုးသွားနိုင်ခြင်းရှိပါတယ်။နောက်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ39ယောက်ရှိပြီးတော့ဒီထဲကအများစုကဆိုးမျိုးတဝိုက်ကဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားမှာယောဂါကူးစက်ခံသူ11,441 ယောက်နဲ့သေဆုံးသူ169ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့ဒီကနေ့မှနောက်ထပ်ယောဂါကူးစက်ခံသူ4ယောက်ရှိပြီးအားလုံးဟာပြည်ပကနေလာကြတဲ့သူတွေဖြစ်ပြီးဗိုင်းရပ်စ်ပိုးကြောင့်ဆေးကုသမှုခံယူနေသူ63ယောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ။တရုတ်နိုင်ငံမှာရှိတဲ့နိုင်ငံတကာကုမ္ပဏီတွေဟာသူတို့ရဲ့လုပ်ငန်းတွေကိုပြန်ပြီးတော့စတင်လည်ပတ်လာနေတာနဲ့အမျှအိမ်မှာလုပ်နေတဲ့ဂျာမနီနိုင်ငံသား400လောက်ဟာလည်းတရုတ်နိုင်ငံကိုစင်းလုံးကားလေယာဉ်တွေနဲ့ပြန်သွားနေကြပြီဖြစ်ပါတယ်။တရုတ်နိုင်ငံမှာရှိတဲ့ဂျာမနီကုန်သည်ကြီးများအသင်းကဂျာမနီတန်ရုံအဖွဲ့နဲ့လူတန်းစော်လေးချောင်းလိုင်းနေနဲ့ပူးပေါင်းဆောင်ရွက်ပြီးဂျာမနီနိုင်ငံဖရန့်ဖတ်မြို့ကနေတရုတ်နိုင်ငံရဲ့စီးပွားရေးမြို့တွေဖြစ်တဲ့ရှန်ဟိုင်းနဲ့တီယန်ဂျင်မြို့တွေကိုလေယာဉ်နှဆင်းပြေးဆွဲခဲ့တာဖြစ်ပါတယ်။ဒါဟာဥရောပကနေတရုတ်နိုင်ငံကိုနိုင်ငံသားတွေပထမဆုံးပို့ဆောင်ပေးတဲ့လေကြောင်းခီးစဉ်လည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တရုတ်နိုင်ငံကအဓိကအားဖြင့်နိုင်ငံသားတွေအားလုံးကိုနိုင်ငံတွင်းကိုဝင်ဝင်မပေးဘဲပိတ်ထားတာပါ။အခုလိုတရုတ်နိုင်ငံဘက်ကပြန်ပြီးလက်ခံတာကတရုတ်နဲ့ဂျာမနီကြားစီးပွားရေးလုပ်ငန်းတွေကိုပြန်လည်ချိတ်ဆက်ဖို့အတွက်ရေးပါတဲ့ခြေလှမ်းဖြစ်တယ်လို့လည်းတရုတ်နိုင်ငံမြောက်ပိုင်းမှာရှိတဲ့ဂျာမနီကုန်သွယ်ကြီးများအသင်းရဲ့အမှုဆောင်ဒါရိုက်တာယန်ဆိုလ်ဒဘရန်ကပြောပါတယ်စီးပွားရေးလုပ်ငန်းတွေကိုဗိုင်းရပ်စ်မဖြစ်ခင်ကလိုမျိုးပုံမှန်ဖြစ်လာအောင်တရတရားပါဝင်ကူညီဖို့ကသူတို့ရဲ့ဘုံကျိုးစီးပွားဖြစ်တယ်လို့သူကပြောပါတယ်တရုတ်နိုင်ငံမှာဂျာမနီကကုမ္ပဏီ9,200ကျော်ရှိပြီးတော့အဲ့ဒီကုမ္ပဏီတွေမှာအလုပ်လုပ်နေတဲ့သူလည်းတသန်းကျော်ရှိပါတယ်ခင်ဗျာကမ္ဘာကျော်တင်းနစ်ကစားသမားရောဂျာဖက်ဒရာဟာ2019ခုနှစ်အတွက်ကမ္ဘာမှာဝင်ငွေအများဆုံးရရှိတဲ့အားကစားသမားဖြစ်တယ်လို့ Forbes Magazine ကဖော်ပြလိုက်ပါတယ်။ကမ္ဘာဝင်ငွေအကောင်းဆုံးအားကစားသမား100ထဲမှာရောဂျာဖက်ဒရာကကမ္ဘာကျော်ဘောလုံးသမားခရစ်စတီယာနိုရိုနယ်ဒိုနဲ့လီယိုနယ်မက်ဆီတို့ကိုကျော်ပြီးတော့ဝင်ငွေအကောင်းဆုံးအားကစားသမားအဖြစ်ရပ်တည်ခဲ့တာပါ။ဖက်ဒရာရဲ့ဝင်ငွေဟာမနစ်ကအမေရိကန်ဒေါ်လာ106သန်းရှိခဲ့တာဖြစ်ပြီးတော့ရိုနယ်ဒိုက105သန်းနဲ့ဒုတိယအများဆုံးဖြစ်ပါတယ်။အဲဒီနောက်မှာတော့မက်ဆီကတတိယအများဆုံးဖြစ်ပါတယ်။Federal ဟာ Uniqlo Credit Suisse Mercedes-Benz Company တွေအပါအဝင်တခြားလုပ်ငန်းတွေအတော်များများအတွက်ကြော်ညာတွေရိုက်တာကနေအခုလိုဝင်ငွေအများဆုံးရရှိတာဖြစ်ပါတယ်။ Ronaldo ကတော့ American ရဲ့နာမည်ကြီးအားကစားကုမ္ပဏီတစ်ခုဖြစ်တဲ့ Nike, Mastercard နဲ့ Pepsi ကုမ္ပဏီတွေနဲ့ကြော်ညာသဘောတူစာချုပ်ကနေဒေါ်လာ45သန်းရတယ်လို့ပြောပါတယ်။ American ကနာမည်ကြီးခေါင်းစည်းကစားသမား Tiger Woods ကတော့မနစ်ကဝင်ငွေဒေါ်လာ360နဲ့အဆင့်ရှစ်မှာရပ်တည်ခဲ့ပါတယ်။အမျိုးသမီးတွေထဲမှာတော့ဂျပန်တင်းနစ်ကစားသမားနာအိုမီအိုဆာကာကအဆင့်29နဲ့ဆရီနာဝီလျံကအဆင့်33မှာရှိနေပါတယ်ခင်ဗျာ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုကစပြီးတော့သတင်းလွှာတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ရတိတောင်မြို့နယ်ကတဆင်မြိုင်နယ်ချိုင်းရဲကင်းစခန်းကိုအေအေကဝင်တိုက်ပြီးဖမ်းဆီးသွားတဲ့အထက်ကရဲတပ်ဖွဲ့မိသားစုဝင်တွေကိုပြန်လွှတ်ပေးတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါအေရခိုင်လက်နက်ကန်ဖွဲ့ကမနေ့ကဖမ်းဆီးခေါ်ဆောင်သွားတဲ့သူတွေနဲ့ကအမျိုးသမီးနှစ်ဦးနဲ့ကလေးငယ်တဦးကိုဒီနေ့မနေ့မှပြန်လွှတ်ပေးလိုက်ပြီးတော့ရဲတပ်ဖွဲ့ဝင်တွေကတော့ဆက်ဖမ်းထားတယ်လို့အေအေပြောခွင့်ရခိုင်တုခက VOA ကိုပြောပါတယ
်မနေ့ကဒီတဆင်မြိုင်စခန်းကိုတိန်းလုံးကဒီပါလာတဲ့အဲ့ဒီအမျိုးသမီးရောက်တော့မနေ့ကကလေးကကျွန်တော်တို့ဒါဟိုကောင်းမွန်မွန်ပြန်ထွက်ပေးခဲ့ပြီးဖြစ်တယ်ဗျ။ဒါနဲ့ဒီဖန်စီယာမီတဲ့အဲ့ဒီစစ်တုံးပန်း6ယောက်ကိုတော့ကျွန်တော်တို့ဒီသခိုင်းချက်တွေရဲ့စစ်တုံးပန်းဆိုင်ရာစီရင်စည်းကမ်းတွေနောက်ပြီးလို့ရှိရင်ဒီနိုင်ငံတကာစစ်တုံးပန်းဥပဒေနဲ့ညီကျွန်တော်တို့ကဆက်လက်ပြီးတော့ထိန်းသိမ်းတာဖို့ရှိတယ
်။ရဲမိသားစုဝင်တွေကိုတဆင်မြန်စခန်းနဲ့ငားမိုင်ကွာကအောက်ချောင်းတောင်ကျေးရွာမှာပြန်လွတ်ပေးခဲ့တယ်ဆိုတာအောက်ချောင်းတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်တန်းထွန်းကလည်း VOA ကိုအတည်ပြုပြောဆိုပါတယ်
ဟုတ်ပါရဲ့ဒီကျွန်တော်တို့ကတစားနေမှာဒီမှာမြေကြီးစက်ထက်ကိုခိုးခဲ့တော့ပါအမားဒီမြို့နယ်ဆွဲဝကိုခိုးပြဖို့ကျွန်တော်တို့မြို့နယ်ဆွဲဝကိုခိုးဖို့ဒီလိုလုပ်နေပါတယ်။ဖူးရောက်ဖူးရောက်ကအမျိုးသမီးတရားဒီခလေးတယောက်ပါတယ်။အဲအခုကဒီဒီကျွန်တော်ပါ
သမရပြောခွေရဗိုလ်မှူးချုပ်စွန်မင်းထွန်းကတော့ပြန်လွတ်လာတဲ့သူတွေမြို့နယ်အုပ်ချုပ်ရေးဖွဲ့နဲ့အဆက်အသွယ်ရရှိနေပြီလို့ပြောပါတယ
်။ကျွန်တော်တို့ဒီကြီးရွာတရွာမှာထားခဲ့တယ်ဆိုတော့တင်းတော့ရတယ်အထူးရပိုင်းဘက်ကတော့အဆက်တည်းရနိုင်ပြီတော့သိရပါတယ်ဗ
ျရဲတပ်ဖွဲ့ဝင်6ဦးကိုဆက်ပြီးဖမ်းထားတယ်လို့အေအေဘက်ကပြောပေမဲ့တမတော်ဘက်ကတော့ရဲတပ်ဖွဲ့ဝင်10ဦးပျောက်ဆုံးနေတယ်လို့ VOA ကပြောထားပါတယ်တဆင်းမြန်ရဲကင်းစခန်းကနေရော့ကက်လောင်ချာစလက်ပါဝင်လက်နက်14လက်ရရှိခဲ့ပြီးတပ်ဘက်ကအကြဆုံးရှိတယ်လို့ခိုင်တုခကပြောပေမဲ့ဒါနဲ့ပတ်သက်လို့တော့တမတော်ဘက်ကတီးမပြုတ်ခဲ့ပါဘူးအေအေရအခုလိုတိုက်ခိုက်မှုမျိုးဟာအကြမ်းဖက်လုပ်ရဖြစ်တယ်လို့ဓမ္မရယုံပြောခွေရဥစော်သေးကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
။တကယ်ဒိုင်းနာခွေကိုလက်လက်ကင်တောင်းဆိုတာမဟုတ်တော့ဘူး။အဲဒါကြောင့်လည်းဒီလိုအကြမ်းဖက်လုပ်ရတဲ့လုပ်နေတာဖြစ်တယ်။ဒီပေါ်မှာတော့ကျွန်တော်တို့ကတော့အကြမ်းဖက်ပွဲပြည်ပြည်ကျင်ညာထားတယ်။အကြမ်းဖက်လုပ်ရတဲ့နဲ့ပတ်သက်လို့တော့အစိုးရအနေနဲ့တောင်းကြသူနေနေစစ်ဆင်ရေးပေါ့နော်။အကြမ်းဖက်နေနေစစ်ဆင်ရေးဒါတွေကိုတော့တမတော်ကဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်။
2019ခုနှစ်နဲ့2020ခုနှစ်မှာအေအေဘက်ကနေရဲကင်းစခန်းတွေကိုပြင်ပထားတိုက်ခိုက်တာ၅ကြိမ်ရှိပြီလို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အေအေနဲ့မြန်မာတမတော်ကြားရခိုင်ပြည်နယ်မင်းပြမြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာဒီကနေ့မှလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီနေ့မနေ့ပိုင်းချင်းပြည်နယ်ပလဲဝါမြို့မှာစစ်ရှောင်နေတဲ့အောင်မီလဲဝါကျေးရွာကရွာသူတူဦးရွာကိုခေတ္တပြန်မှာလက်နက်ကြီးမှန်းပြီးတိုက်ဆုံသွားခဲ့တယ်လို့အောင်မီလဝရွာသားသူကအခုလိုပြောပါတယ
်။ဒီကိုနိုင်ရဲ့အတိုင်းခင်မှာကျွန်တော်တို့ဟိုဘက်မှာချီယူဟုတ်လာကူတယ်လာကူတဲ့အချိန်မှာအပြာမှာတတော်ပြည့်ခဲ့တဲ့အခါမှာချီတွားလို့လေဒီမှာစစ်တပ်ဘောကပြည်တဲ့နဲ့အဖွဲ့ချီရောက်တွားလို့ဒီမှာရောက်နေပြီ။အခုဘလဝဟိုခရုံမှာ
ပလဲဝါမြို့တစ်ဖက်ကမ်းကနေအောင်မီလဝရွာဖက်လေနဲ့ကုလပြည့်ပြန်မှာလက်နက်နဲ့ပြစ်ခံရတာဖြစ်ပြီးဒေသုံးသူဖွားဦးကတော့ဒီနေ့မွန်လွဲပိုင်းမှာကြိုလိုက်ပြီးဖြစ်ပါတယ်။ဒီပြစ်ခတ်မှုမှာနယ်မြေခံစစ်တပ်ကနေပြစ်ခတ်တယ်လို့တိရခန့်ရွာသားတွေကယူဆပြောဆိုနေပေမဲ့တမတော်ပြောခွေရဘုံမှုချုပ်စော်မင်းသွန်းကတော့ဒီပြစ်စင်ကိုမသိသေးသလိုပလက်ဝါဘက်မှာစည်ရေးသိမ်းမှနေစေလို့ဆိုပါတယ
်ပလက်ဝါဘက်ချင်းရောကျွန်တော်လည်းမသိဘူးတဝါမျိုးရဲ့အနောက်ဖက်နဲ့အနောက်တောင်ဘက်တိနာတော့ဒီဖွဲ့တွေကတော့ရှိနေတော့မှဖြစ်တယ်သူတို့ဒီကြောင့်ခြေပြုတ်နေတဲ့အုံကုန်းမျိုးပေါ်မှာတော့ကျွန်တော်တို့တပ်ကနေတော့ကြာလုံကုံကြီးရာလိုက်လာဆောင်ရနေတဲ့အားတွေရှိပါတယ်
ရခိုင်လက်နက်ကိုင်အေဖွဲ့နဲ့တမတော်ကြတိုက်ပွဲပြင်းထန်နေတဲ့ချင်းမြင့်နယ်ပလဲဝါမြို့တွင်းကအောင်မီလဲဝါကျေးရွာဟာမေလ26ရက်နေ့ကမီးရှို့ခံရပြီးအင်ဂျီ40ကျော်လောက်မီးလောင်ပျက်စီးသွားတဲ့ရွာဖြစ်ပါတယ်။ဒီမီးရှို့တာဗဲဖွဲ့ရဲ့လက်ချက်ဆိုတာတိတိကျကျမပြောနိုင်ပေမဲ့မီးမလောင်ခင်မှာမြန်မာစစ်တပ်ကရွာထဲဝင်ရောက်တာတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်မြောက်ပိုင်းနဲ့ချင်းမြင့်နယ်ပလဲဝါမြို့နယ်တွေမှာအေအေနဲ့တမတော်ကြတိုက်ပွဲတွေကြောင့်နေရစုတ်ခွာထွက်ပြေးရသူစစ်ရှောင်ရွေတဲ့ဟာရခိုင်ပြည်နယ်ဘက်မှာသသိန်း6000ကျော်ရှိနေပြီးပလဲဝါမြို့နယ်မှာ8000လောက်ရှိနေပြီလို့စစ်ရှောင်ရေးကူညီသူတွေကပြောပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ
်။မြန်မာလိုရေးနေကြတဲ့ blog တွေ online စာမျက်နှာတွေထဲမှာအများသိတဲ့နာတွေအများစိတ်ဝင်စားနိုင်မာတွေကိုဘလော့ဂါတွေပြောသမျှဆိုတဲ့အစီအစဉ်မှထုတ်လွှင့်ပေးနေပါတယ်။တနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ online စာမျက်နှာပေါ်ကဘလော့ဂါဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါရစေရှင်။
July la zama a chekan pinya chang ni pyan phwin ne kha chang da mi ba re a ni ne ku klei re ko sait cha lat cha chang ko pu nai bu so ya ga a ma kan che pe nai ba ye la so ra pyo pya ba me chano ga si tu wa po man a phyin jun la zama chang ni pyan phwin le shi bi me le covid 19 and ye chang July la zama ma a that tan chang da re ne sa tin phwin lan nai bu lo wat da re ko pyin sin ni bi so ra pinya yi thana da wen shi tu re ga yo tamara yong ga ba pyo tha da ba ဒါပေမဲ့လည်းကတ်ယောဂအန္တရာယ်ကင်းပါမယ်ဆိုတဲ့အာမခံချက်မျိုးအပြည့်အဝပေးဖို့တော့မဖြစ်နိုင်ဘူးလို့ဒီကနေ့လုပ်တဲ့ online သတင်းစာရှင်းလင်းပွဲအတွင်းသမရယုံပြောခွင့်ရဦးစော်ထေးကပြောသွားတာ
ပါ။ဟိုအခု face shield တွေပေါ့နော် mask တွေဒါတွေလည်းဟိုကျွန်မပညာရေးဘက်ကအများကြီးပြင်ဆင်ထားတယ်လို့သိရတယ်။သို့တော့ခံတဲ့ percent အာမခံချက်ပေးဖို့ဆိုတာကတော့ဟိုဒီနေသားကတော့ကျွန်တော်တို့ခက်ပါလိမ့်မယ်။ကျွန်တော်ကြီးအမကန်ကြက်ပေါ့နော်ကျွန်တော်ကြီးအမကန်ကြက်ကတော့ဘယ်နေဘယ်နေထားမှာဖြစ်ဖြစ်ကျွန်တော်မလွယ်ပါဘူးအဲ့တော့အကောင်းဆုံးကတော့ဟိုမဖြစ်အောင်ပေါ့နော်ဟိုတူတင်ပြင်ဆင်နေအခုအချိန်လည်းအများကြီးရပါတယ်အဲ့ပေါ်မှာလည်းကျွန်တော်ပြန်ပြီးတော့တုံ့ပြန်မှာဖြစ်ပါတယ
်ကိုဗစ်ကာလကြောင်းပြန်တက်ရေးယောဂပူပပျောက်ချိန်အထိစောင့်လို့မဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကလည်းပြောထားပါတယ်ဒေတာလိုက်ဦးစားပေးအဆင့်နဲ့အထက်တန်းကစပြီးကြောင်းတွေပြန်ဖွင့်နိုင်ရေးသက်ဆိုင်ရာကြောင်းတစ်ခုချင်းလိုက်လိုအပ်ချက်တွေကိုဆရာနဲ့မိဘတွေကြိုတင်ဆွေးနွေးထားဖို့ဥစော်ထေးကတိုက်တွန်းပြောဆိုပါတယ
်။ကျောင်းသားမိဘတွေကိုအမကန်ချက်ဆိုတာကျွန်တော်တို့ပညာရေးကိုလည်းပြောထားပါတယ်။ကျောင်းနေမှာကျွန်တော်တို့မိဘဆရာအသင်းဆိုတာရှိတယ်။အဲ့တော့ကျောင်းသားမိဘတွေနဲ့ကျောင်းဆရာဆရာမတွေနဲ့သူတို့တော့ဒီကျောင်းမှာတော့ဒီလိုတော့ပြင်ဆင်ထားတယ်။ပြင်ဆင်ထားတဲ့နေရာမှာကျောင်းသားတွေကကျောင်းတိုင်တော့ဒီပုံစံတော့တည့်ရမယ်။ဒါမျိုးရင်မိဘဆရာအသင်းလို့နော်ကျောင်းကျိုးတော်အတင်းနေလဲသူတို့ဆွနေကိုဆွနေပါဆွနေပြီးတော့မှခဲ့မိဘတွေကစိုးရိမ်တဲ့အချက်တွေကဒီချက်တွေဓာတ်ရုပ်ပြေးလေအောင်ဘယ်လိုလုပ်မလဲဆိုတော့သူတို့အချင်းချင်းညှိနှိုင်းပြီးဆောင်ရွက်ရမှာဖြစ်ပါတယ်သူတို့ကိုယ်တိုင်လည်းစိတ်ဟိုစိုးရိမ်မှုတွေပပျောက်နိုင်တယ်ဆိုရင်တော့ဒီဇူလိုင်လကျောင်းဖွင့်မဲ့ဟာအချိန်ကြီးကျွန်တော်ဆောင်ရွက်နိုင်တယ
်အချိန်ကပညာကျောင်းတွေပြန်ဖွင့်နိုင်ရေးအစိုးရကပြင်ဆင်နေတာမှာဒေတာအလိုက်ကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုအခြေအနေ၊ကျန်းမာရေးကချမှတ်ထားတဲ့စီးကန်းနဲ့အညီစာသင်ခန်းတွေကိုပြင်ဆင်ထားမှုနဲ့ကျောင်းသားကျောင်းသူတွေကျောင်းပတော်ဝန်အတွင်းခက်ခွာခွာနေထိုင်ရေးဦးစားပေးထားတဲ့အစီအစဉ်တွေကိုတုံ့တက်ပြီးတော့ဒေတာအလိုက်ဦးစားပေးအဆင့်နဲ့ကျောင်းပြန်ဖွင့်ရေးစဉ်းစားနေတယ်လို့ဦးစော်ထေးကပြောပါရယ်။ဒါအပြင်စင်ရဲသားလက်လုတ်လက်စားမိသားစုတွေအတွက်အစိုးရရဲ့ဒုတိယကြိမ်ထောက်ပံ့ချေပေးနိုင်ဖို့စီရင်ကောက်ယူပြီးစီးပြီလို့ဒီသတင်းစာရှင်းလင်းပွဲအတွင်းမှာပဲဦးစော်ထေးကပြောသွားပါရယ်။ပထမတစ်ခေါက်မှာစီမံခန့်ခွဲမှုအမှားတွေကြောင့်စင်းမပါခဲ့သူတွေကိုဦးစားပေးထောက်ပံ့သွားမယ်လို့ဦးစော်ထေးကပြောပါတယ
်။အောက်ချိန်မှာလူလူနဲ့ဂျမ်းမီရဖားတွေပူအောင်ဆောင်မှုကောင်းခြင်းမကောင်းခြင်းပေါ်မှာမှုတည်ပြီးတော့စည်ရင်မှန်ကန်ခြင်းမမှန်ကန်ခြင်းတွေဖြစ်နေ။အဲ့တော့အဲ့လိုတော့ကျွန်တော်တို့ကအချိန်နီးကပ်တဲ့အတွက်ဟိုဒီပိတ်ရက်ကာလမှာလူလူစီပေါ်စိတ်ခါကမရောက်ရအောင်ပေါ့နော်။ဉာဏ်ဉာဏ်ဆန်ဆန်လှုပ်လှရတဲ့နေသားရှိတယ်။အခုတော့ကျွန်တော်တို့အချိန်ရတယ်။အချိန်ရတော့စနစ်တကျစစ်တမ်းနေောက်တယ်။ကျွန်တော်ပုံစံတွေဖြစ်ရဆိုအဲ့ဒါကိုပြောတာ။ဒီပုံစံတွေကိုကြည့်လိုက်ပြီးဆိုရင်ဟိုသူတို့ရဲ့အလုတ်ကိုင်ပေါ်မှာမူတည်ပြီးတော့သူသည်တကယ်အခြေခံလူသားသားဟုတ်ဖို့ဆိုတာကျွန်တော်တို့အကဲဖြတ်နိုင်တဲ့နေသားတွေကျွန်တော်လုပ်နေတာဖြစ်တယ်။အဲ့တော့ဒီလိုကွန်ပလိန့်တွေကျွန်တော်တို့ရှိပါတယ်နိုင်ငံနဲ့မှာရှိတယ်။နိုင်ငံနဲ့မှာရှိတဲ့အတွက်လည်းအကြံခဲ့တဲ့လူတွေကိုဦးစားပေးပြီးတော့ထောက်ပံ့ဖို့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်တယ်ပေါ့နော်
။ပထမအကြိမ်ထောက်ပံ့ရေးအစီအစဉ်မှာစံစီရိတ်ခါတွေကိုအိမ်တောင်စု၄သန်းနီးပါးအတွက်ထောက်ပံ့ခဲ့ပြီးတော့အခုတော့နိုင်ငံအနှံ့အခြေခံလူသားသားမိသားစု၅သန်းနီးပါးကိုငွေကြေးထောက်ပံ့နိုင်ဖို့အစိုးရကစီစဉ်နေတာပါဒါအပြင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့စပေးရှောင်စခန်းတွေကအမျိုးသမီးကလေးငယ်တွေနဲ့အသက်85နှစ်အထက်သက်ကြီးဝယ်ဦးတွေမတန်ဆွမ်းတွေကိုလည်းထောက်ပံ့ကူညီနေတယ်လို့ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်ကစီသူပ
ါ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်အန်ကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒ
ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ကိုရိုနာဗိုင်းရပ်စ်မရိုက်ခတ်ခင်အချိန်ကစကိုင်းတိုင်းဒေသကြီးမှာမျက်မြင်ကလေးငယ်တွေနဲ့လူငယ်တွေဟာအလုံးလုံးခွင့်ကြောင်းတက်ခွင့်နဲ့လူရန်ထောက်ပံ့မှုတွေရရှိပါတယ်။လက်ရှိချိန်မှာတော့စီးပွားရေးလုပ်ငန်းတွေအထူးသဖြင့်မျက်မမြင်အနေခန်းတွေကိုပိတ်ထားရတဲ့အတွက်မတန်ဆန်းသူတွေပေါ်မှာလည်းတက်ရောက်မှုတွေရှိနေပါတယ်
။ကြောင်းတဲ့နယ်လာတယ်ဟိုတော့နှိတ်ခန့်နေတဲ့လူတွေလာတယ်။လာပြီးနှိတ်ခန့်ကြတယ်။နှိတ်ခန့်ရင်လို့ဆိုပြီးတော့သူတို့အိမ်ကိုခေါ်အောင်လို့လည်းနိုင်ရတယ်။အခုတော့နှိတ်တော့ဆိုပြီးတော့နှိတ်ခန့်လည်းပိတ်ထားပါဗျာ
။မုံရွာမျိုးမျက်မမြင်အနေခန်းမှာအလုံးလုံးကင်နေတဲ့ဦးဝင်းမြင့်ကပြောပြခဲ့တာပါ။ဒီဆောင်မကိုမုံရွာကြီးဆက်မသတင်းတော်အေးအေးမွန်နဲ့ဒို့အတန်သတင်းတော်အေးအေးအောင်တို့ကရေးသားထားတာဖြစ်ပြီးအေးအေးမွန်ကဆက်လက်တင်ဆက်ပေးသွားမှာပါမုံရွာမြို့မှာရှိတဲ့ရောင်ချီတိပရာဟိတမျက်မမြင်ကျောင်းကဥဝင်းမြင့်တို့လူမျိုးတွေအတွက်နှစ်ပေါင်းများစွာခိုးလုံရနေရာတစ်ခုဖြစ်ပါတယ်ဥဝင်းမြင့်ကအသက်55နှစ်ရှိပြီဖြစ်ပြီးအနှိတ်ပညာနဲ့အသက်မွေးလာတာ20ကျော်ပါပြီမျက်မမြင်အနှိတ်ခန်းကနေရတဲ့သူ့ရဲ့တလဝင်ငွေကသိန်းကိုရနေ2သိန်းခန့်ထိရှိပါတယ်။ COVID-19 ရောဂါဖြစ်ပွားမှုတွေကြောင့်သူတို့ရဲ့အနှိတ်ခန်းကမမျော်လင့်မဲ့မေလ24ရက်နေ့ကစပြီးပိတ်လိုက်ရပါတယ်။အဲ့ဒီချိန်ကစပြီးသူဟာအလုံးလက်မဲ့ဖြစ်သွားပြီးသူ့ဇနီးစီကိုလည်းငွေပြန်မပို့ပေးနိုင်တော့ပါဘူး
။လောက်တော့တော့ကျန်တော့ပေါ့အဲ့တော့ကိုအိမ်စားဝတ်နေရလည်းရှိသေးတယ်ဆိုလေမိသားစုရလည်းရှိသေးတာဆိုတော့အိမ်ရဲ့လောက်တဲ့ကမရှိပါဘူးတောင်းလို့တောင်းလို့တော့လည်းတောင်းသူကလည်းပြောပန်းအောင်မရှိအောင်အခုတော့ရှိတာလည်းနဲ့စားနေရမှာ
ဧပြီလကလေးကဥဝင်းမြင့်ကသူ့မိသားစုကိုပတ်စံနဲ့စားစရာတွေမပို့ပေးနိုင်တော့ပါဘူး။ရောဂါတွေကြောင့်တလတစ်ကြိမ်အိမ်ပြန်နေကြဖြစ်တဲ့ဇနီးနဲ့အသားရှိတဲ့ကဏီမျိုးနယ်ကိုလည်းမပြန်ပြစ်တော့ပါဘူး
။ COVID-19 တွေနဲ့တိုင်းတာတွင်ရတော့ကိုယ်ပိုင်လည်းမလား။ကပ်ပုံမှမလားဟုတ်ရဲ့။သူတို့စီဆက်သွယ်တော့ရှိရောဖုန်းဆက်သွယ်လည်းရှိတယ်။သူတို့လည်းကိုယ်နဲ့ကိုယ်နေရမှာဆိုတော့ကိုယ်နဲ့ကိုယ်နေကြတာပေါ့။
ရှောင်းချီတိပရာဟိတကျောင်းမှာသူ့လိုအနှိတ်ပညာနဲ့အသက်မွေးတဲ့မျက်မမြင်အနှိတ်သမား10ဦးလောက်ရှိပါတယ်။သူတို့တဦးချင်းစီရဲ့တလဝင်ငွေက3သိန်းကနေ2သိန်းခန့်အထိရှိကြပါတယ်။2014သကောင်စင်ရင်အရာမြန်မာနိုင်ငံမှာမတန်ဆွမ်းသူ 1.3 သန်းရှိပြီးစုစုပေါင်းလူဦးရေရဲ့ 4.6 ရာခိုင်နှုန်းရှိနေပါတယ်။ရှောင်းချီတိကျောင်းမှာအနှိတ်ခန်းနှစ်ခုရှိပြီးမြို့မှာတော့နာမည်ကြီးပါတယ်။တလကိုလာရောက်အနှိတ်ခန်းသူ900ဝန်းကျင်ရှိပါတယ်
။ဒီကျောင်းနဲ့လာတဲ့လူတွေကျောင်းနဲ့ခန်းနဲ့ပိတ်လိုက်ပိတ်ထားကျောင်းနဲ့လည်းလာတယ်ဟိုတော့နှိတ်ခန့်နေတဲ့လူတွေလာတယ်လာပြီးနှိတ်ခန့်ကြတယ်နှိတ်ခန့်နေလို့ဆိုပြီးတော့သူတို့အိမ်ကိုခေါ်အောင်လို့လည်းနိုင်ရတယ်အခုတော့နှိတ်တော့ဆိုပြီးတော့နှိတ်ခန့်နဲ့ပိတ်ထားပေါ့ဗျာ
အနှိတ်ခန့်ကနေဝင်ငွေမရတော့တဲ့အချိန်မှာတော့အလှငွေတွေနဲ့ရက်တည်နေတယ်လို့ကျောင်းတာဝန်ရှိသူဦးစိုးဝင်းနိုင်ကဆိုပါတယ်သူ့ရဲ့ပြောပြချက်အရအခုပိုင်းသူတို့ကျောင်းမှာလာရောက်လှူဒန်းတဲ့အလှူရှင်လည်းနေပါသွားတယ်လို့သိရပါတယ်အရင်ဒီယောဂါတွေမဖြစ်ခင်ကဆိုတနေ့တာအာဟာရအတွက်အလှူဒန်းသူကတစ်လလုံးရက်အပြည့်ဖြစ်နေတတ်တယ်လို့သူကပြောပါတယ်
လို့ချင်တာဘာလို့လဲ။ဒါတော့နိုင်နေမှာဆိုလဲပတ်စံဝင်ရတာဒီမှာ။ဆိုလဲသူတို့လည်းပြေးတာလေ။တိုင်းလုံးတော့ပြေး။တောင်းလည်းရံမုံဝင်ယူတယ်။သူတို့လည်းလှုပ်ချင်စိရှိအောင်ဆိုသူတို့လည်းအဲ့ဒါမုံမိုးတော့ဝင်ပြေးတာ။အားကြီးရည်လုံးရင်သူတို့တော့ပတ်စံရှိနေတာ။ပတ်စံချင်းပူသွားကြရစားလို့ရတယ်။ကိုယ်ဝင်ကြဝင်လို့ရတာပေါ့အဲ့ဒါမျိုး။အဲ့ဒါဆိုတော့တော့ဝင်မရှိဘူးရှင်းတာ။ကျောင်းကတော့ဟိုတော့လည်းအလှရှင်တွေလည်းရှိတယ်။ဘာလို့ဆိုတော့ကျောင်းကတော့တိုင်းမရိုင်းပါတော့ဘူး။သူတို့လည်းတော့နည်းနည်းပေါင်းဝင်မရှိတဲ့ဆိုနည်းနည်းပေါင်းတော့အဲ့လိုဖြစ်တာ။
ရှောင်းချီတက်ကြောင်ဟာအရင်ကကဏီမြို့နယ်မှာဖွင့်လှစ်ခဲ့တာဖြစ်ပြီး2015ခုနှစ်မှာမုံရွာကိုပြောင်းရွှေ့လာခဲ့တာပါ။ကျောင်းကနေထိုင်သူစုစုပေါင်း45ဦးလောက်ရှိပြီးအခုတော့နေရသည့်ကျောင်းပိတ်ရက်ဖြစ်တာကြောင့်အလုပ်လည်းပိတ်တာရောကြောင့်တဝက်လောက်ကမိသားစုရှိရာကိုပြန်သွားကြပါတယ်။အခုချိန်မှာအကျွေးမွေးအတွက်နေ့စဉ်အလှူရှင်မရှိတော့လို့ကျောင်းရံပုံငွေနဲ့ချက်ပြုတ်စားတောက်နေကြပါတယ်။အလှူရှင်ပါသွားတာကလာပိုင်းလောက်သာရှိသေးတာကြောင့်သူတို့အဆင်ပြေနေသေးတယ်လို့ပြောပါတယ်။ရှောင်းချီတိပရာဟိတအကြောင်းမှာအလှကံထွက်တဲ့တီဝိုင်းအဖွဲ့လည်းရှိပါသေးတယ်။သူတို့တွေကလည်းအကြောင်းကိုတစ်ဖက်တစ်လမ်းကနေအလှငွေရအောင်ကူညီပေးနေသူတွေဖြစ်ပါတယ်။သူတို့တီဝိုင်းအဖွဲ့ကလည်းရတဲ့အလှငွေတွေကိုအနှိတ်စရာတွေလိုရာဂိုင်နှုန်းနဲ့ရကြပါတယ်။အသက်24နှစ်အရွယ်ကိုအောင်မျိုးဝင်းဟာတီဝိုင်းအဖွဲ့မှာပါဝင်သူတဦးပါ။ဒီဝိုင်းဖွဲ့မှာတချင်းဆိုတာဒိုးတီတာတွေသူလောက်ပါလေမြန်မာပြည်မှာ COVID-19 ရောဂါစဖြစ်ချိန်မှာတော့သူတို့အလူကံအဖွဲ့လည်းမထွက်တော့ပါဘူးဒီနားထားရတဲ့ကာလမှာတော့ဂီတဝါဒနာပါတဲ့ကိုအောင်မျိုးဝင်းတယောက်တချင်းတွေကိုနားထောင်ရင်းဖြတ်တန်းနေပါတယ်
ခုနတော့တဲ့ကတော့ဒီလုပ်ငန်းပိုင်းနဲ့အခက်အခဲကလွဲ့တော့ကျန်လာတော့ဒီမှာအခက်အခဲမရှိပါဘူးဗျ။စာဝင်နေဆိုတဲ့ဒီမှာကျွန်တော်တို့ကြောင်းကြီးကဒီမှာကျွန်တော်တို့ဖြူမွေးဆောင်ရှောက်ထားတယ်။နေဖို့ထိုင်ဖို့ကလည်းဒီကြောင်းကြီးကဆက်ဆက်ရအောင်တောင်းယူဆောင်ရှောက်ထားရဆိုတော့စာဝင်နေရင်လည်းအဲကျန်အဲ့ရတော့ဘာမှတိတ်ပြီးအခက်အခဲမရှိပြီ။အလောက်ကန်ရတော့အခုယောဂာအတိုင်းဖြစ်နေတဲ့ပန်လုံးမှအလောက်ရရတော့ကြောင့်အလောက်ကန်ရတော့အခက်အခဲရှိရပါဘူး။
သူဟာဒီကွိုင်းအဖွဲ့မှာပါတယ်လို့အနှိမ့်စရာဖြစ်နေလေလောက်ကိုင်းသူဖြစ်ပါတယ်။နှစ်ခုပေါင်းလိုက်ရင်သူရဲ့တလဝင်ငွေကအနည်းဆုံး9000ကနေအများဆုံး3000ခွဲထိဝင်ပါတယ်။သူတို့ကအကြောင်းကတင်ပေးတဲ့ပညာရပ်တွေနဲ့သူတို့ကိုယ်ပိုင်ဝင်ငွေရှာနိုင်ကြပါတယ်။မိသားစုကိုထောက်ပံ့နိုင်ကြတယ်။ကျောင်းရောက်လာတဲ့သူတွေကိုကြိုးချစ်တာ၊ကျိန်းနှီးရက်လုတ်တာ၊စားတဲ့လက်မှုပညာတွေ၊မြန်မာ၊ဂျပန်အကြောပြင်ပညာရပ်တွေအပြင်အတန်းပညာသင်ယူနိုင်တဲ့အရွယ်တွေကိုလည်းကျောင်းထားပေးပါသေးတယ်။ပရဟိတကြောင့်ဖွင့်ပြီးကလေးကအခုလိုအလှရှင်ပါသွားတာမျိုးမကြုံခဲ့ရသလိုအနှိတ်ခံလဲရက်အကြာကြီးမပိတ်ဘူးပါဘူး။ကျောင်းအတွင်းနေထိုင်ကြတဲ့တကူတဲ့သမားတွေအတွက်တော့အဆင်ပြေနေပြီမယ်။မိသားစုဝင်ရှိပြီးအိမ်ကနေထိုင်ကြသူတွေအတွက်တော့အခက်အခဲတွေရှိတယ်လို့ဆိုပါတယ်။ရန်ကုန်မှာရှိတဲ့မျက်မမြင်အလုပ်သမားတွေရဲ့အခြေအနေကလည်းဒီလိုပါပဲ။ယူမီအနှိတ်ခံကိုမြန်မာနိုင်ငံမျက်မမြင်အသင်းချုပ်ကဖွင့်လှစ်ထားတာဖြစ်ပြီးအလုံမျိုးနယ်မှာတရှိပါတယ်။အဲ့ဒီအနှိတ်ခံမှာတော့အမြင်အာရုံချွတ်တဲ့သူတွေကနှိပ်ပေးကြတာပါ။မက်ဆင်မာကအဲ့ဒီနေရာမှာအလုပ်လုပ်ပါတယ်။သူမကမျက်မမြင်တယောက်ဖြစ်ပြီးအနှိတ်ပညာနဲ့အသက်မွေးတာ10နှစ်ရှိပါပြီ။
အမတို့ဆိုင်ရာတော့ပိတ်တာ2လလောက်တော့ပိတ်ခင်းရတာပေါ့အမအခုကအိမ်အောင်ရှိရလေအမရဲ့အမျိုးသားလည်းဒီမှာတူတူလုပ်နေရင်အိမ်မှာသမီးလေးနဲ့သားလေးနဲ့ရှိရနေမှာအဲတော့အမီတွေအမတွေကဝိုင်းထိန်နေနေရတယ်သူတို့ပြန်ပို့ပေးနေရတယ်အာဒီကြားထဲမှာတော့သူတို့ပြန်မပို့ပေးနိုင်ဘူးဖြစ်တာပေါ့နော်ဟိုစားအလုပ်ရှိတော့ကတော့ပုံမှန်ပို့ပေးနိုင်တယ်အလုပ်ရှိတော့ပြန်ရောမပို့ပေးနိုင်ဘူးပေါ့အဲ့လိုမျိုးအနေထားလေးရှိတာပေါ့သူတို့ပဲအမရဲ့အမီတွေကလည်းသူတို့ပဲခလေးတွေကိုဒီအဲဒီတလနှစ်လအတော်တည်းမှာကျွေးနေတာပေါ့နော်အရင်တနေ့တိုက်ဆန်နေမှပဲနေရတော့လေစိတ်မုန်းချက်တယ်ပေါ့နော်အဲ့လိုမုန်းချက်မှုလည်းခံစားရတယ်ကိုယ်အိမ်ကအဲ့လိုမျိုးဟိုပတ်စံမပို့နိုင်လို့အဲ့လိုမျိုးပေါ့နော်ဟိုခက်ခဲနေလို့လည်းအဲ့ဒါတွေလည်းစိတ်ဖြစ်စီမှုခံစားရတယ်ပေါ့ဟိုအလုပ်လည်းကောင်းမှုမလွတ်လွတ်လပ်လပ်မလုပ်ရတဲ့အတွက်ကြောင့်လည်းစိတ်ဖြစ်စီရပေါ့နော်အဲ့လိုမျိုးအမျိုးပေါ့
COVID-19 ကြောင့်စိုင်းပိတ်ထားတဲ့အချိန်တွေမှာမြန်မာနိုင်ငံမျက်မမြင်အသင်းချုပ်ကအထောက်ပံ့တွေပေးပေမဲ့လုံလောက်မှုမရှိပါဘူး။မဆက်မာရဲ့အလုပ်ကတော့မကြသေးခင်ကပြန်ဖွင့်လိုက်ပြီးလာရောက်အနှိတ်ခံသူအနည်းငယ်သာရှိပါသေးတယ်။အလုပ်သမားတွေအတွက်တော့စိုးရိမ်မှုတွေကရှိနေပါတယ်
။ COVID-19 ကာလမှာဒီလိုစိုင်းခဏပိတ်ထားရပေါ့အဖုံးမလာဟိုဘယ်လိုပြောမလဲပြန်ဖွင့်ရတယ်ပေါ့နော်။တောက်ပြင်းမဲ့လည်းတကယ်ဟိုအခုကဝန်ယူတာလည်းရှိသေးတယ်လေအားအသမှုဟိုဒီလိုပဲကိုယ့်အတက်ကိုအသက်ကိုညံဆောက်ဟိုအခါကန်ဆာတလူကိုညံလေးတဲ့ပဲကိုဒီလူကိုတော့ကိုတဲ့မွေးရောဟိုကလောက်ရတာပေါ့နော်ဒီလိုမျိုးပတ်စပ်တိတ်ကလေးတွေနဲ့အဲ့လိုဟိုဟန်းကျင်လေးနဲ့အဲ့လိုလူတယောက်နှိတ်ခံပြီးလက်သေးတယ်နှိတ်ပြီးရနဲ့လက်သေးတယ်အဲ့နှိတ်တဲ့တခြားလုံးမှလည်းဒီမှတ်ဒီပတ်စပ်တိတ်လေးတွေတက်ပြီးအလုပ်လုပ်တယ်ပေါ့နော်အဲ့လိုမျိုးပေါ့နောက်တယောက်ကလူအဲ့လိုမျိုးလာလို့ရှိရင်အရင်တော့လက်မခံတော့ပဲလေဒီ6ပေထားပြီးတော့ပေါ့နော်အဲ့လိုမျိုးဟိုကစားအလုပ်လုပ်တယ်ပေါ့
စကိုင်းတိုင်းဘက်ကိုပြန်သွားမယ်ဆိုရင်ဖြင့်မုံရွာမှာရှိတဲ့မျက်မမြင်အနှိတ်ခံကသူတွေကတော့ယောဂာနဲ့ပတ်သက်ပြီးသတင်းကိုနားဆွနေကြပါတယ်။လူကြီးတွေကရေဒီယိုကိုအားထားပြီးလူငယ်တချို့ကတော့ဖုန်းတန်ထွက်စနစ်နဲ့ Facebook သတင်းတွေကိုပါနားဆွနေကြပါတယ်။ဦးဝင်းမြင့်တယောက်ကတော့ဒီကာလမှာသူ့ရုံးခန်းမှာထိုင်ရင်းရေဒီယိုသတင်းကိုနေ့တိုင်းနားထောင်ပါတယ်။မြန်မာသတင်း၊ကမ္ဘာသတင်းအစုံနားထောင်တယ်လို့သူကပြောပါတယ်။သူကကိုရိုနာဗိုင်းရပ်စ်ယောဂာမြင်မြန်အဆုံးသက်သွားဖို့မျှော်လင့်နေပါတယ်
။ချိန်မကြာခင်ကုသနိုင်တဲ့ဆေးနဲ့ပါဝင်နိုင်တဲ့ဆေးပေါ်ပါပါသေးပဲဆူတောင်းရတာ။အဲ့ဒါမှလည်းကိုကလုပ်ငန်းလုပ်ရမှလည်းလုပ်ငန်းလုပ်လို့လည်းရမှာကမ္ဘာတစ်ကမ္ဘာလုံးလည်းလုပ်ငန်းนี่လည်းပတ်နိုင်မှာတစ်ကမ္ဘာလုံးလည်းပတ်နိုင်မှာလည်းကိုလည်းအလုပ်ပြန်ပြီးတော့စနိုင်မှာ
အခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့မွန်ရွာကေဆက်မှသတင်းတောက်အေးအေးမော၊ဒို့အတန်သတင်းတောက်အေးအေးအောင်၊ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ရှိပါတယ်။မင်္ဂလာရှိတော်နေလို့ဖြစ်ပါစေရှင်။
ဒီတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြစေ။ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE American Time မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လွင်ဦးပါအခုတစ်ခါပတ်စဉ်အစီအစဉ်တစ်ခုကိုတင်ဆက်ပေးကြပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာ COVID-19 ကာယရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေပြန်ဖွင့်ဖို့အတွက်ဘလောက်ထိအဆင်သင့်ဖြစ်နေပါပြီလဲဆိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရမှာပါ Okay မင်္ဂလာပါခင်ဗျာဒီမြန်မာနိုင်ငံမှာ COVID-19 ကာယရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေကိုဇူလိုင်လထဲမှာပြန်ဖွင့်ဖို့ဖြစ်စင်နေပါပြီဒီချိန်ထဲမှာပဲယောဂါကူးစက်မဲ့အန္တရာယ်ရှိနေသေးတဲ့အတွက်စိုးရိမ်တာတွေလည်းကြားနေရပါတယ်ဆိုတော့ဘာကြောင့်စိုးရိမ်နေကြရတာလဲကျောင်းတွေဖွင့်ခြင်းမဖွင့်ခြင်းရဲ့အကျိုးဆက်တွေနဲ့ရှိရှောက်ပြင်ဆင်ထားဖို့ဘာတွေလုံလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။ပညာရေးရှုထောင့်၊ကျန်းမာရေးရှုထောင့်တွေကနေဆွေးနွေးသွားဖို့အတွက် Thinking Classroom Foundation စဉ်းစားတွေးခေါ်သောစာသင်ခန်း Foundation ဥက္ကဋ္ဌဒေါက်တာသိန်းလွင်နောက် American အခြေစိုက်မြန်မာရေးသုံးသပ်သူလည်းဖြစ် online မှာကျန်းမာရေးဆောင်ပါတွေလည်းရေးနေတဲ့ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ထားပါတယ်။ဆိုတော့ဒေါက်တာသိန်းလွင်ဒေါက်တာတင့်ဆွေမင်္ဂလာပါခင်ဗျာ
။
ဟုတ်ကဲ့ဆိုတော့အခုကတော့ဒီနိုင်ငံတော်တော်များများမှလည်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအရှိန်ရော့လာတဲ့အများအစိုးရအိမ်မှာတော့ဒီတွာလာလှရှားမှုကန့်တတ်ထားတာတွေကိုပြန်လျှော့ပေးနေသလိုပဲဒီအာရှနိုင်ငံတချို့မှာဆိုရင်လည်းကျောင်းတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်ပေးရလည်းရှိနေပါပြီမြန်မာနိုင်ငံမှာလည်းအခြေခံပညာကျောင်းတွေဇူလိုင်လထဲမှာပြန်ဖွင့်ဖို့ကြေညာထားပါတယ်ဟိုဒါပေမဲ့ကျောင်းပြန်ဖွင့်မယ့်အစီအစဉ်ပေါ်မှာကျောင်းသားတွေမိဘတွေဆရာတွေကျမ်းမှာစိုးရိမ်နေတဲ့အနေနဲ့ကြားနေရပါတယ်ဆိုတော့ပထမတစ်ချက်အနေနဲ့ဒီကျောင်းတွေဖွင့်ခြင်းအပြင်ကျုံကောင်းကျုံဝတ်နိုင်တဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးစီကြပါတယ်ဆိုတော့ဆရာဦးသိန်းလွင်အရင်ဆွေးနွေးပြပါလားခင်ဗျာကျောင်းဖွင့်မယ့်အပေါ်မှာအဓိကစိုးရိမ်နေတာဘာကြောင့်လို့များနားလည်ထားတယ်ခင်ဗျာဘလို့ပြဿနာတွေကျုံဝတ်နိုင်လို့လဲ
ဒီကုသယောဂါကကုသလွယ်တယ်ညံ့တယ်ကုသတဲ့ဆေးမရှိဘူးကြာခွေတဲ့ဆေးမရှိတော့စိုးရိမ်တာဒီစိုးရိမ်နေနေရမှာဒီမိဘတွေလည်းစိုးရိမ်တယ်တင်ကြားမယ်ဆရာဆရာမတွေလည်းစိုးရိမ်ဒီဆရာသမဂ္ဂတွေပြောတာဆိုတာလည်းအဲစိုးရိမ်စိတ်ရှိဒါယောဂကုသမှာဆိုဒီကျောင်းပွင့်တဲ့အတွက်ယောဂကုသရင်ဆက်အပြည့်ဆုံးရှုံးနိုင်တာအဲ့ဒီပုံမှာစိုးရိမ်ကြနောက်ပြီးတော့ကျွန်တော်တို့ကျောင်းသားတွေမှာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတယ်။ဘာကြောင့်လဲဆိုတော့ဒီယောဂကုဆက်တာ၆ဖြစ်ပြီးမိဘတွေမှာအလုံးတိုင်းအဆင်မပြေတာတွေရှိတယ်။မိဘတွေအလုပ်တွေပိတ်ရတယ်၊ဆိုင်တွေပိတ်ရတယ်ဆိုတဲ့အခါကျတော့မိဘတွေရဲ့ဝင်ငွေတွေပါထိခိုက်ရတဲ့အခါကျတော့ကျောင်းသားတွေပုံမှာကလေးတွေပုံမှာလည်းလာပြီးတော့ရေးရိုက်အဲ့ဒီမတိကျမိရရတဲ့အာရီဖြစ်လာတဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာတယ်။ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာပြီဆိုရင်ဒီတင်ယူမှုပါပြန်ပြီးတော့ထိခိုက်နေတယ်နော်။အခုကြောင်းပြန်ဖွင့်တဲ့အခါကျရင်ဒီယောဂမကူးဆက်အောင်လို့ပြောင်းလဲပြောင်းအပေါ်ဝင်ခွဲပြီးတော့ထားရမယ်။ဟောလက်စီရမယ်စသဖြင့်ပေါ့။ဒီလိုနေရာမှာကျွန်တော်တို့စာသင်ခန်းနေရာကျောင်းသား80 90 100လောက်ထိကိုဆရာတယောက်နဲ့တင်နေရတယ်။နောက်ဘောင်းတော်ကြီးတင်ကျောင်းနေဆိုရင်ဆိုရင်တော့ခမာကြီးထဲမှာလည်းဒီနားမှာတန်းဟိုနားမှာမကူသွားဆက်ခမာကြီးထဲမှာအားလုံးကျောင်းသားပြည်အမြောက်ရှိပြီးတော့သင်တဲ့ကြတော့ယောဂကုသလွယ်တယ်ဒါကြောင့်မိဘတွေစိုးရိမ်တာဆရာတွေစိုးရိမ်တာလည်းအလွန်မဟုတ်ဘူးနောက်ပြင်ကျွန်တော်တို့နိုင်ငံဆရာကြီးကဟိုပညာရေးမှာအရေးပေါ်အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတဲ့လက်ချင်တာကြီးမရှိဘူးဒီ education နဲ့ emergency ပေါ့အရေးပေါ်ကြုံလာတဲ့အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတာလက်ချင်တာမရှိတဲ့အတွက်ကျွန်တော်တို့ဆရာကြီးအဆင်မပြေဘူး။ဒါကြောင့်ဒ ီကျောင်းဖွင့်နေဆိုရင်ဒါကြောင့်စိုးရိမ်ကြတာကျောင်းသားတွေလည်းစိုးရိမ်နေဆရာတွေလည်းစိုးရိမ်နေမိဘတွေလည်းစိုးရိမ်နေနောက်တစ်ခုကကျောင်းဖွင့်ဖို့ကျောင်းဖွင့်လိုက်တဲ့အခါကျရင်ရောဂါကူးစက်သွားရင်ဒါကျောင်းဖွင့်ဖို့ဆုံးဖြတ်တဲ့လူမှလည်းဒါတာဝန်ရှိသွားနိုင်တယ်လေဆိုအဲ့ဒီဆိုးကျိုးတွေမြင်ရပါ
โอเคสรุปเสี่ยอู้เต๋อสวยมีเหรอครับเนี่ยမြန်မာနိုင်ငံမှာเจ้าနေပြန်ဖွင့်မယ်အစီအစဉ်ပေါ်မှာစိုးရိမ်စရာအကြောင်းရင်းတွေဘာတွေများရှိနေသလဲဆရာ
เจ้าနေပဲဒီဒီကယောဂကြီးကကဘာယောဂကကြီးအဲ့တော့ဒီကယောဂကြီးကယောဂကအစ်စ်အခုထိလည်းပဲမငြိမ်သေးဘူးအာတကဘာလုံးမှာပြန့်နေသေးတယ်နေထားမြန်မာနိုင်ငံမှာဆက်ဖြစ်နေသေးတယ်နေထားမှာเจ้าဖွင့်တာပါဝင်လူရှိဝေးချင်းအဲကိစ္စတွေကအတော်ကိုသတိထားမယ်ဒီဖြစ်ပါတယ်ဒါကျမရဲ့အတွက်ပါပဲဒီခါကျွန်တော်တို့လူမျိုးတွေကတရင်အချက်လက်ဒီကိုခိုင်ခိုင်မာမာရတာနဲတယ်နောက်တစ်ခါရပြန်တော့လဲရတဲ့တရင်တွေပေါ်မှာမမှန်တာလဲအလေးနဲ့ထားကြတယ်မှန်တာလဲဖုံးပွားထားတာရှိတယ်ဒီကြားထဲမှာမာရတဲ့တရင်ဖြတ်မှုတွေကဒီနေ့ကြီးရှိနေလေတော့ကမဖြစ်တင်တာတဲ့ပိုးတဲ့အဲ့ဒါကောင်းကျိုးဆက်ကြီးကျွန်တော်တို့ကျောင်းသားမိဘတွေရောကျောင်းသားတွေရောအော်ဒီခါကျောင်းဆရာဆရာမတွေရောပညာရေးဌာနတာဝန်ရှိတဲ့ဒီကောင်းကျိုးဆက်ကြီးရနိုင်တယ်တကယ်လို့ဟာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလေးလေးနဲ့စဉ်းစားပြီးဆုံးဖြတ်လို့ကျောင်းဖွင့်လိုက်ရတယ်ပဲကျွန်တော်ထင်တယ်အဲကျောင်းသားမိဘတွေကတကယ်ငယ်ရယ်ဆိုတွတ်ကြမှာမဟုတ်ဘူးအော်တချို့လည်းပဲအစိုးရကြီးရမှာပေါ့လေNow ti chaka aku thi jano ti sa law chao ni tor tor mya mya ma di ti ja khwe tha yin niya li pi lo lut tha ja la si de khmyar a lo da le chim de lut de ne kisa ma to do a ra di ga ni pi lo ai sakha ni ya pait chin ja ma la a dei la da ka pait chin ja pi chao ga ni ma la ni di di sat de ngan ne pi nga ai san ya sa u yu ko be lo snit ya tan shin le so le chet de ko ba chet sa sa de ne lo jano myin ma
โอเคโอเคเสี่ยวเต๋อซื้อเนี่ยเจซูอ่ะสรุปนอกตะเจ็ดอลินเนี่ยก็တော့ဒီจ้องတွေမပွင့်နိုင်จုံဝနိုင်เนี่ยအကျိုးဆက်တွေနဲ့ပတ်သက်လို့လဲဆွေးနွေးစီရှင်ပါတယ်ဟိုဆက်သွားလို့စိုးရိမ်မှုတွေကြောင့်ဒီစိတ်ချရတဲ့အချိန်ဒီจ้องတွေကိုစိတ်ဆက်ပိတ်ထားမယ်ဒါမှမဟုတ်ရင်လဲအကန့်အသတ်နဲ့ပဲပွင့်မယ်ဒါမှမဟုတ်ရင်လဲမိဘတွေကစိုးရိမ်လို့ပဲဖြစ်ဖြစ်ဆက်သွားဆရာဦးတင်ဆွေထောက်ပြသလိုကလေးတွေကိုဒီจ้องမလွတ်တာမျိုးတွေရှိလာမယ်ဆိုရောနောက်ဆက်တွဲစိုးကျိုးအနေနဲ့ပညာရေးမှာဘာတွေจုံဝနိုင်လဲဆရာဦးတင်လဲ
ဒီမကြသေးခင်ကယူနက်စကိုကထုတ်ပြန်လာတဲ့စာစာရှိတဲ့ဒီ COVID-19 ဖြစ်နေတဲ့အခြေအနေမှာပေါ့ကျောင်းတွေပိတ်ထားခြင်းကယောဂပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဘလောက်ထိန်းချုပ်နိုင်လဲဆိုတဲ့အထောက်အထားတွေ့နေပါတယ်။ဒါပေမဲ့ဒီတဲ့အတွက်ဆရာကြီးမှဆုံးရှုံးတာတော့အထောက်အထားခိုင်ခိုင်မာရှိပါတယ်။ဆိုတော့ဘလို့ဆုံးရှုံးမှုတွေလဲဆိုရင်ဒီကျောင်းသားတွေကရှင်းနေကျောင်းပိတ်တဲ့အတွက်ကျောင်းသားတွေပညာသင်နိုင်တဲ့အခွင့်အရေးတွေဆုံးရှုံးတယ်နော်လူမှုပေါင်းပေးဆက်ဆံရေးပေါ့ကလေးတွေဆိုတာကြောင်းသွားမယ်တကယ်ရင်းနေကစားကြမယ်စကားပြောမယ်အဲ့ဒီလူမှုပေါင်းပေးဆက်ဆံရေးဆိုင်ရာဆုံးရှုံးမှုဖြစ်နိုင်တယ်နော်ကလေးတစ်ပါးကကြောင်းမှာကစားမယ်ဆိုတော့အဲ့ဒီကစားတာခန္ဓာကိုယ်ဖွံ့ဖြိုးဖို့ဆိုတော့ဒီခုလေးခန္ဓာကိုယ်ဖွံ့ဖြိုးဖို့ဒီပေါင်းပေးဆက်ဆံရေးဓာတ်တွေဆုံးရှုံးနိုင်တယ်နော် UNESCO ကထောက်ပြတာကတခြားနိုင်ငံတွေမှာတွေ့ကြုံရတဲ့ဒီဥပဒေရပြီကြောင်းပိတ်လိုက်ပြီဆိုရင်ကြောင်းပိတ်တဲ့ရက်ကြာရှည်သွားရင်ကျောင်းပြန်ဖွင့်တဲ့အခါကျောင်းထံလုံးရတယ်။ဒါလက်တွေ့ထောက်ထားရှိ။အာကျောင်းပိတ်လိုက်တဲ့အခါကျတော့ကလေးတွေကတခြားအလုပ်ပိုင်းတွေဖြစ်နေတဲ့ဆိုရင်စောစောအိမ်အောင်ကျသွားတယ်။အာကျောင်းပိတ်ရကြာပြီးတော့မှကျောင်းပြန်ဖွင့်ရင်ကျောင်းထံလုံးရတယ်။အဲကြောင့်ကျောင်းကိုပိတ်ထားရင်အဲ့ဒီဆိုးကျိုးတွေရှိတယ်ဆိုတာကနိုင်ငံတကာအတွေ့အကြုံတွေကကျွန်တော်တို့ကြား
တယ်။ Okay ။ဟုတ်ကဲ့ဒီ American မှာတော့ဒီကျောင်းအများစုကဒီပညာသင်နှစ်ကုန်နဲ့ဒီပိတ်ထားပါတယ်။ဟုတ်တခုရှိရတော့မြန်မာနိုင်ငံနဲ့တော့အခြေအနေချင်းကလည်းကွာပါတယ်အမေရိကန်ကဒီလက်တလောကူးစက်မှုကမ္ဘာမှာအများဆုံးလည်းဖြစ်နေပါတယ်ဒီမြန်မာနိုင်ငံအခြေအနေကတော့ဒီလောက်မဆိုးဘူးလို့ပြောရမှာပေါ့လေဆိုတော့ဒီလိုအခြေအနေမှာကျောင်းတွေဖွင့်ဖို့အခုလိုဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ပြောနိုင်လားဆရာဦးသိန်
းလေကျယောဂါကဘေးချင်းကြီးနဲ့ဆိုချင်လို့မပြောနိုင်ဘူးဒါတကယ်ရှိသေးပါလေဒါပြောထားတာဒီ COVID-19 ယောဂါလုံးဝပြင်းစင်သွားအောင်လုပ်နိုင်ကျွန်တော်တို့ကအထူးနေရာမှာယောဂါနဲ့ကျွန်တော်တို့ယောဂါကိုရင်ဆိုင်ရမှာဒီယောဂါလုံးဝပြင်းစရာလုံးနိုင်တဲ့အချိန်ကျောင်းပိတ်ထားမယ်ဆိုရင်ဒါကျွန်တော်ပညာရေးအများကြီးဆုံးရှုံးနေပြီ။ကလေးတယောက်ချင်းဆုံးရှုံးတော့မဟုတ်ဘူး။ကျွန်တော်တို့ဗာနိုင်ငံရဲ့စီးပွားရေးအစကလေးတွေပညာသင်ခွင့်မရတဲ့အတွက်တက်မွန်ကျောင်းဆိုင်ရာဗာတရက်တွေသင်ခွင့်မရတဲ့အတွက်စီးပွားရေးကထိခိုက်နေတယ်။ဒါကျောင်းပိတ်ကြာချိန်ပိတ်တာကတော့ဆုံးရှုံးပုံများတယ်။အဲ့ဒါကြောင့်ကျွန်တော်တို့က အတတ်နိုင်ဆုံးဟိုဟာယောဂကုသမှုမရှိအောင်တတ်နိုင်တဲ့လောက်ထိမ့်သိမ့်ပြီးတော့ဆိုတာပညာရေးကိုရအောင်လုပ်ပေးတာတော့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။ဒါတစ်ခါကလည်းဒါကျွန်တော်ကျမ်းမာရေးဘက်ကဆရာဒေါက်တာပြည့်စုံလို့ကျမ်းမာရေးဘက်ကနားလည်တဲ့သူတွေရဲ့အကြံပေးချက်ကတော့ရေးချိပါတယ်။ကျမ်းမာရေးရပရတနာထိမ့်နိုင်တဲ့အခြေအနေဆိုရင်ကျွန်တော်ကြောင်းဖုံတာပေါင်းတယ်လို့မြင်ပါတယ်။
โอเคสรุปโหซีอาอุเตสุก็เลยมีขึ้นมาแล้วกูส่วนที่กายโยคะซ่าได้ตะยุงนักงานอาวินที่กูเสร็จหมู่ฤอซู้ซုံးจုံยะได้นักงานนี่มาตั้วละหลุช้าหมู่ฤโกกั้นตัดทาราฤเปลี่ยนช่อไปละฤโจจ้างนี่โรงงานนี่เลยเปลี่ยนพ่นไปနေပါတယ်ဒါပေမဲ့ WHO ပါဝင်ที่จ้ํามาปัญญาရှင်นี่เบิกก็တော့เปลี่ยนพ่นในနေရာมาดิยุทธิยะโยคะกูเสร็จหมู่ฤจုံละยังโหเฉ็ดๆต้มเปลี่ยนไหนซ้วนชื่อผู้ปาวินบ่ฤอะเต็มเปลี่ยนทาผู้โลเลยสุบิ๊ดตรีเปียได้เลยชื่อไปสรุปเมียนมาနိုင်ငံအခြေအနေอ่ะဒီလိုအသိအနေထားမှာရှိနေရလားအထူးသဖြင့်ကျောင်းတွေပြန်ဖွင့်ဖို့ဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်အခုချိန်မှာဟုတ်ရလားဆရာဦးတည်ဆွေ
โอเคကျွန်တော်တို့ပုံမလင်းနေတဲ့အာမနာနာရှင်ရရဲ့ကျွန်တော်တို့နိုင်ငံဟာအရာရာအန္တမနောက်ကျပါလေအန္တမဖွံ့ဖြိုးမှုနေပြီးတော့အသိပညာလည်းနေပါတယ်ဒီကယောဂကြီးတရုတ်ပြည်မှာစဖြစ်တော့ကျွန်တော်တို့နိုင်ငံမှာပြင်ဆင်မှုအတော့ကိုအားနေခဲ့ပါတယ်ဒါတောင်မှရှိတဲ့ဝန်ခံထားတဲ့လူကျွန်တော်ယူဆပါတယ်နောက်ပိုင်းမှာလည်းတခါဒီယောဂကတော်တော်ဆန်းတဲ့ယောဂအဲတရုတ်ပြည်ရောဥရောပမှာယောဂကဟိုစီးပွားရေးဖိအားတွေဆွဲအားတွေတခြားတခြားအကြောင်းတွေကြောင့်ပြန်ပြီးတော့တင်းချက်မှုတွေရှော့တဲ့အခါမှာဒုတိယလိုင်းများဝင်မလာဆိုတဲ့တန်တရားတစ်ခုဝင်ရဝင်ထားပါတယ်ခုလက်တာဝန်သူတို့ယူဆိုင်ပြီးကြည့်နေကြတယ်နောက်တစ်ချက်ကဒီရပိုင်းမှာပဲဒီဒီလိုရှော့ရောဒီ CDC ရောကတော်ရှိကျမကြီးသိပညာရှင်တွေကပြောတာဒီကယောဂပိုးကနောင်တော့မှတစ်သက်လုံးတော့ရှိကောင်းရှိနေနိုင်မယ်အထိဆိုရရပါတယ်ဒါကြောင့်ကျွန်တော်ကဒီယောဂနဲ့ပဲဆက်နေကောင်းနေရမယ်အဲ့ဒါကျွန်တော်တို့ကအကြောင်းတွေဖွင့်လို့ရှိရင်ဒါတွေနဲ့ကျွန်တော်တို့နေကြရမယ်နေထားမှာကြိုတင်ပြင်ဆင်မှုစီမံခန့်ခွဲမှုဖြည့်ဆည်းမှုအပိုင်းကအတော့အားနည်းနေတဲ့အနေထားမှာဒီအကြောင်းတွေပြန်ဖွင့်ရင်အနှုတ်သဘောဘက်ကတော့ဒီလင်းနဲ့ပူပြီးစဉ်းစားတင်ကြရတယ်လို့ဟိုတောင်ဝရှိတဲ့ပုံပေါ်ရောကြောင်းသားမိပါတွေရောဟလာစဉ်းစားတဲ့ကြောင်းသားတွေဒီပေါ့နော်အဲဟိုစဉ်းစားတင်ကြပါတယ
်ဟုတ်ကဲ့ဟိုကိုကတော့ဘလိုပဲဖြစ်ကြောင်းနေရတော့ပြန်ဖွင့်ဖို့လည်းကြီးညာထားပြီဆိုတော့ဟိုဖွင့်တင်တာမဖွင့်တင်တာကိုစဉ်းစားမဲ့အဆင့်ကိုဟိုကျော်သွားပြီလို့ပဲပြောရမှာပဲဆိုတော့ဘလိုပုံစံနဲ့ဖွင့်မလဲဆိုတော့ပဲစဉ်းစားလိုက်မယ်ထင်ပါတယ်ဆိုတော့ဆရာဦးသိန်းတွေခင်ဗျာဒီကြောင်းဖွင့်မယ်ဆိုရင်ထုံးစံတိုင်းကြောင်းရရတဲ့လုပ်ငန်းတွေနောက်ဆက်တဲ့တွားရေးလာလာရေးပေါ့လေဆက်တဲ့ထိတွေ့ဆက်ဆံမဲ့ကိစ္စတွေလည်းပါလာပါလိမ့်မယ်ဆိုတော့ဒါတွေတွေ့ရောဘာတွေပြင်ဆင်ထားဖို့များလိုမလဲဆရာဦးသိန်းဘု
ကျောင်းဖွင့်တဲ့နိုင်ငံတွေမှာတော့ဒီ online စနစ်ကိုတုံးကြတာတွေ့ဒီ online learning ပေါ့သူတို့ပြင်တက်ကူတွေမှာလောက်ကြတာရှိတယ်နောက်ရေဒီယိုတို့ television တို့ကနေပို့ချတတ်ပြီးထုတ်ပြန်တာရှိတယ်ဒီလိုနည်းစနစ်နဲ့အခုဒီအဝေးသင်စနစ်နဲ့လုပ်ဖို့ဆိုပြီးတော့ကြံပေးလာတာရှိတယ်ကျွန်တော်တို့အင်ဂျင်နီယာဒီအိန္ဒိယနိုင်ငံဆိုရင်အခုမကြသေးခင်ရပဲဟောတက်ကတူတရာကတော့သူတို့ဟိုကျောင်းပြနေတဲ့ကျောင်းသားတွေကိုအဝေးသင်စနစ်နဲ့ပို့ချပြီးတော့ဝက်ပေးဖို့ဆိုတာသူတို့ဆုံးဖြတ်ချက်ကြတယ်ဆိုတော့အဲ့ဒီလိုစနစ်နဲ့လုပ်နေတာရှိတယ်ဒီတော့ကျွန်တော်တို့နိုင်ငံမှာကဒီအဝေးသင်စနစ်လုပ်ဖို့ဟာကြီးတော့မှာအဆင်မပြေဘူးလို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့အင်တာနက်သုံးဆွဲနိုင်မှုကဒီအတော်လေးနည်းတယ်တချို့မှာရှိပါတယ်ဒါအင်တာနက်သုံးနိုင်တာရှိတယ်အင်တာနက်နည်းလမ်းလည်းရှိတယ်ဒါပေမဲ့ဒီ online စနစ်ကိုတုံးလိုက်ရင်ပညာရေးအခွင့်အလမ်းတွေများဖြစ်လာမှာကျွန်တော်ဆွေးနွေးနေတယ်ဒါကြောင့်လဲဆိုတော့ဒီချေးလက်တော်ရွာတွေမှာတောင်ပေါ်ဒေသတွေမှာအင်တာနက်မသုံးနိုင်ဘူးနည်းလမ်းလည်းမသိဘူးနည်းပညာလည်းမသိဘူးပစ္စည်းကိရိယာလည်းမရှိဘူးအဲ့တော့ online စနစ်နဲ့ online learning ဆိုရင်ဒါပညာရေးမြင်များကိုဖြစ်လာတယ် television နဲ့ radio တို့ကချေးလက်တွေထိရောက်သွား radio နဲ့ပို့ချပါလားဆိုရင်အာဖရိကနိုင်ငံတွေမှာတွေ့ကြုံရှိပြီးသားဂျေရီယိုနဲ့ပို့ချတဲ့ပြည်ငန်းစာတွေမှာသူတို့စာပေလောက်ကြည့်တဲ့အခါကျတော့ကျောင်းသား20ရာခိုင်နှုန်းလောက်ပဲပြည်ငန်းစာကိုနားထောင်80လောက်ကနားမထောင်ကျွန်တော်တို့ online စနစ်ကထိရောက်မှုမရှိတော့တာအဆင်မပြေနိုင်ဘူးဒါကြောင့်ကျွန်တော်တို့အခုရေးပေါ်ချိန်နေမှာပေါ့အဝေးတင်စနစ်နဲ့တင်ဖို့ဆိုရင်မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်နောက်ပညာရေးဥက္ကဋ္ဌပြောတာရှိတယ်ဒါ home school လေးဆိုပြီးတော့မိဘတွေကတင်ပေးပါဆိုပြီးတော့ပြောလာတာရှိဒါလည်းအခွင့်အလမ်းမမီနိုင်ဘူး။ဒါအိမ်မှာ home schooling လုပ်တာကမိဘကပညာတတ်တဲ့မိဘအဆင်ပြေတဲ့မိဘမျိုးတွေလုပ်နိုင်တယ်။ဒါတို့တောင်ပေါ်ဒေသကြီးလက်ကတောင်ပေါ်ဒေသမားတွေကအိမ်မှာကလေးတွေစာတင်ပေးဖို့ဆိုတာအခက်အခဲရှိတယ်။ဆိုတော့အဲ့ဒီအတွက်အဝေးတင်စနစ်ကိုရေလိုမှာသုံးဖို့ဆိုတာကျွန်တော်စီကအခက်အခဲရှိတယ်။ ဒါပေမဲ့ရေရှည်အတွက်ကတော့ဒီအနည်းနဲ့တူတယ်အခုဒီ COVID-19 ဖြစ်လိုက်တဲ့အတွက်အလိုလိုပေါ့ပညာရေးမောင်စီးပွားရေးမောင်တခြားကဏ္ဍအသီးသီးကအင်တာနက်ကိုမရှိမဖြစ်သုံးလာကျွန်တော်အင်တာနက်သုံးဖို့အတွက်ကိုကျွန်တော်တို့တုံ့ပြန်လိုက်တာဒါရေရှည်မှာကျွန်တော်တို့အင်တာနက်ကိုတုံ့ပြန်သုံးပါအဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့လိုတယ်ကျွန်တော်တို့မှာအင်တာနက်သုံးနိုင်တဲ့နီလန်ကောပစ္စည်းကရိယာရောရှိလို့အလွယ်တကူသုံးနိုင်ဖို့လိုတယ်အခမဲ့ဖြစ်ဖို့လိုနောက်အခုကျွန်တော်ဒရင်းနေဖတ်တဲ့အခါကျတော့ဒီတောင်ကိုရီးယားနိုင်ငံမှာအခု online စနစ်သုံးဖို့အတွက်သူတို့ဒီအရေးပေါ်ပညာရေးရန်ပုံတွေပေါ့ဒေါ်လာတန်ပေါင်း250သုံးအဲ့လိုမျိုးကျွန်တော်နိုင်ငံကလည်းဒီကျင်းစင်မှုလုပ်နေခြင်းနဲ့ဒီ internet သုံးနိုင်ဖို့အတွက်ဒါရေးပညာရောဆရာတွေရဲ့ကျောင်းသားတွေအတွက်သင်တန်းတွေပေးတာလုံလောက်တဲ့ပစ္စည်းကရိယာတွေစုဆောင်းတာအဲ့ဒါဒီကိုကျွန်တော်တို့ပြင်ဆင်ပြီးတော့ရေးရှည်မှာတော့ကျွန်တော်တို့ online စနစ်နဲ့တွဲရင်ကောင်းတယ်အဲ့တော့ပညာရေးနောက်ဆက်မဖြစ်အောင်လုပ်တဲ့နည်းလမ်းကရေးရှည်ဆိုရင်တော့ကျွန်တော်ကအဝေးတင်စနစ်ပေါ့ online စနစ်နဲ့သင်တာမျိုးကိုပြင်ဆင်ထားတင်တယ်အဲ့ဒီအတွက်လည်းကျွန်တော်တို့ပညာရေးသုံးစီးတွေပို့ပြီးတော့သုံးတင်တယ်ရေးရှည်အတွက်ကျွန်တော်တို့လုပ်တင်တယ်လို့ပြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးတက်ဆွေမျိုးရောခင်ဗျာအခုကျောင်းတွေကိုကျွန်တော်ဘယ်လိုပုံစံနဲ့ဖွင့်မလဲဆိုတဲ့အပိုင်းကိုဆွေးနွေးစေချင်ပါတယ်ဟိုအထူးသဖြင့်ပေါ့လေဒီယာရီတုတ်ကွေးလိုတာမန်ကုသယောဂမျိုးတွေကဒီကျောင်းပွင့်ရာတွေမှာဖြစ်များလေရှိတယ်ဆိုပြီးတော့တချို့သူတေသနာတွေမှာပြောထားတာမျိုးတွေရှိတော့ဒါကဒီကျောင်းတွေမှာကလေးတွေရဲ့နေထိုင်မှုပုံစံနဲ့ဆက်နွယ်နိုင်တယ်ဆိုတော့အယူဆတွေလည်းရှိနေပါတယ်ဆိုတော့အခုရာသီတုတ်ခွေးလိုတာမန်ယောဂတော်မှာကုသလွယ်တယ်ဆိုတော့အခုလိုကုသမြန်နဲ့ကိုဗစ်လိုယောဂမျိုးကဒီကျောင်းပွင့်တဲ့အချိန်မျိုးတွေမှာဖြစ်နိုင်တဲ့အန္တရာယ်ရောပိုများမလာနိုင်လားဆရာဦးတက်ဆွေ
မှန်ပါတယ်ခင်ဗျာလူစုလူဝေးလို့ခေါ်ရမယ်ကျောင်းတွေလာပြန်ပွင့်လိုက်ပြီးကျောင်းသားတွေရာနဲ့ထောင်းနေဒီတဲ့ကမှာယောကုသယောဂအပေါင်းဆုံးဟာကုသဖို့ခွန်းနန်းနေဖို့ကျူစုဖွင့်ပေးတယ်ဖြစ်တာနော်ဟို COVID-19 ကြတော့လူချင်းကြီးဆက်တာနဲ့တော်တော်လေးကိုခွန်းနန်းပုံများဒါကြောင့်လူတွေတက်ကြောက်ပြီးနေရတဲ့အနေအထားမှာဟိုကျောင်းသားချင်းနေကျောင်းဖွင့်လေပင်ဖက်ကြတာဟိုဆိုတော့ဒီအချက်ကလည်းကျွန်တော်တို့ပြင်လို့မရဘူးဆိုတော့တော်တော်ကြီးကိုတတိထားမယ်အနေအထားကြီးတစ်ခုကိုကျွန်တော်မြင်တယ်ခင်ဗျာဒီကယောဂါကိုအကြောင်းပြုပြီးတော့เนาะကျွန်တော်ဆွနေတဲ့အခါမှာဆွနေရတိုင်းမှာဒီချီနီဇုံးကိုအခွန်ကောင်းတရအနေနဲ့လက်ပြီးသုံးနိုင်တော့ကောင်းတယ်ခင်ဗျာဒီယောဂါကိုအကြောင်းပြုပြီးတော့အနာဂတ်ကျွန်တော်တို့တိုင်းပြည်ကကလေးတွေလူငယ်တွေရဲ့ပညာရေးကိုတွတ်တက်အောင်လုပ်ဖို့ဟိုအခွန်ကောင်းဒီနဲ့စဉ်းစားသင်ကြတယ်ဒီလိုလုပ်တဲ့အခါမှာတက်နေတဲ့ဆိုတာ energy ဆိုတာတခုလည်းလုပ်လို့မရဘူးခင်ဗျာတံတော်လည်းပါတယ်။နောက်တခြားသောနိုင်ငံရေးအင်အားစုတွေရောနိုင်ငံရေးမဟုတ်တဲ့အင်အားစုတွေရောပါပြီးတော့စဉ်းစားကြ။အမေနေတာတင်းရမြေခွန်ကောင်းကြီးတရက်ကိုအစ်စ်ဆန်းပေါ့နော်အစ်စ်လုံးသိညာ။ပညာရေးတွေအမျိုးသားရေးဆိုင်ရာပြဿနာဖြစ်တယ်။ဒီလက်ရှိနိုင်ငံရေးပါတီကအမနာရံပြောရတယ်။ LDP ပါလို့လည်းလုံးတော်ဝေဖန်မဲ့အဆင့်ကမတက်ကြ။တံတော်ကလည်းဒီတိုင်းပဲဖြစ်နေတယ်။အဲ့ဒါတော့တမျိုးသားလုံးနဲ့ဆိုင်တဲ့တိုင်းပြည်လုံးနဲ့ဆိုင်တဲ့အရေးကိစ္စကြီးမှာတိုင်းသူပြည်သားတိုင်းအားအစုတိုင်းကိုအကြောင်းပြုပြီးတော့အပြည့်တော်စဉ်းစားမှုတွေလှုပ်ဆောင်မှုတွေအမျိုးမျိုးကိုထည့်သွင်းရတယ်။တနည်းအားဖြင့်ဟိုအတ္တမကောင်းတဲ့အိမ်မကြီးတစ်ခုကိုကောင်းတဲ့ဖော်နယ်အောင်ကြိုးစားသင်ရတယ်လို့လည်းကျွန်တော်ကြံပေးပါရစေခင
်ဗျာ။ဟုတ်ကဲ့ဆရာဦးတင်ဆွေးနွေးတော့ကျေးဇူးပါ။ဆိုတော့ဆရာဦးတင်တွင်ဆွေးနွေးတဲ့ဟိုကိစ္စတစ်ခုကိုဆက်ပြီးဆွေးနွေးချင်တာရှိပါတယ်။ကျေးဇူးဆရာဦးတက်ဆွေလည်းထောက်ပြပါလေဒီကိစ္စကိုပဲဒီယောဂအင်းနဲ့ကျွန်တော်တို့ကအချိန်ကာလတစ်ခုအထိဆက်ပြီးတော့အတူနေသွားမယ်အခြေအနေကြီးပေါ့လေဆိုတော့ဒီလိုအခြေအနေမျိုးမှာသူသဖြင့်ဒီကျောင်းနေဆိုတာကတော့ဒီကလေးတွေဆိုတာလည်းပြေးလွှာဆော့ကစားကြတဲ့ကလေးတွေဆိုတော့ဒီယောဂကာဝေးထိန်းချုပ်ရင်မှာတိကျကြတဲ့ဒီ social distancing တို့ဒီနောက်ပြီးတော့နှာခေါင်းစည်းတက်ဖို့ဆိုတာမျိုးတွေကိုတင်းတင်းကြပ်ကြပ်လုပ်နိုင်ဖို့ဆိုတာလည်းတိတ်တော့တေချာတဲ့အခြေအနေမျိုးမရှိပါဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအကောင်းဆုံးအနေနဲ့ဒီလိုစာသင်ခန်းတွေကိုပြန်သွားကြရတဲ့အခါမှာဘလို့ပုံစံမျိုးတွေနဲ့ပြန်သွားရင်အကောင်းဆုံးအနေနဲ့အကင်းဆုံးဖြစ်နိုင်မလဲဆရာဦးသိန်းရယ
်ဟုတ်ကဲ့ဒီကျွန်တော်တို့ကျောင်းတွေပြန်ဖွင့်တော့ကလေးတွေကျောင်းပြန်သွားတဲ့အခါမှာဒီကျွန်တော်တို့အခုဆွီဒင်ဒီ COVID-19 ကိုရင်ဆိုင်တဲ့အခါမှာနိုင်ငံတစ်ခုနဲ့တစ်ခုနဲ့နီးလမ်းချင်းမတူဘူးအဲဆွီဒင်နိုင်ငံရဲ့ရင်ဆိုင်မှုလည်းကျွန်တော်ဖတ်ကြည့်တယ်သူတို့ကအိမ်ထဲမှာဖိတ်ထားတာပေါ့ဒီလေတို့လှက်လာသွားတယ်ပန်းညာသွားတယ်ပြသားတယ်သူကြည့်တာလက်ကတော့တော့ယောဂဆွေးတယ်ဒါပေမဲ့ဒီရှိမှာယောဂကုကံနိုင်စွာတက်လာအောင်လုပ်တော့ခလေးတွေကိုလည်းအလားတူပဲပြင်မှာသွားတဲ့ကေရှင်းကစားတဲ့ဆောက်ကစားခြင်းရပြီးသူတို့ရဲ့ကာကူရဲ့ကုကံနိုင်စွာမြင့်တာတော့ဒီရှိမှာဒီယောဂကုဆက်မှုခံနိုင်မယ်ဆိုတော့ဒီစာက ုပဲရှိတယ်ဆိုတော့အဲ့ဒါလည်းကျွန်တော်ဆက်ပြီးစဉ်းစားနေတယ်။နောက်ကျောင်းကြီးဖွင့်တဲ့အခါမှာအခုဘယ်သူကရေစားဖွင့်လဲဆိုတော့ကလေးငယ်လေးတွေစားဖွင့်ကိုကြံပေးတယ်။ဘာကြောင့်လဲဆိုတော့ဒီ COVID-19 ဖြစ်တဲ့အခါမှာဒီယောဂကူးစက်တဲ့အခါမှာအသက်ကြီးတဲ့လူတွေကကူးစက်တယ်ပေါ့အန်ဒီယံများတယ်။ကလေးတွေကကူးစက်တာနည်းတယ်။ကူးစက်ရင်လည်းဒါဆူဆူဟောအသက်ကြီးဖြစ်တဲ့အခါကျတော့ကလေးတွေလည်းစားပြီးတော့ကျောင်းဖွင့်တယ်။အဲ့ဒီလိုမျိုးကျွန်တော်စပြီးတော့အချံပေးခြင်းနဲ့ပင်ကြောင်းဖွင့်တဲ့အခါမှာတပြိုင်တည်းအကုန်လုံးဖွင့်လိုက်တာမဟုတ်ဘဲနဲ့ငယ်တဲ့အတန်းနေစပြီးတော့တပြေးပြေးရှင်းသားရအောင်လို့ဒီမှာကျွန်တော်တို့လေးလာရပြီးရှင်းသားလိုက်ရပြီးအန်ဒီအလေးလေးလာတော့မှာအကြည့်တိတိုးဖွင့်တာကောင်းတယ်လို့ထင်တယ်။ဒါကျွန်တော်ကြောင်းဖွင့်တဲ့အစီအစဉ်။နောက်နီလန်းပိုင်းကျွန်တော်တို့ကြောင်းကြီးကဒီကြောင်းသား60 90ကိုဆရာတယောက်တရားနေဆရာတင်နေတော့စာတင်ကားထဲမှာကလေးတွေစုတယ်။ကျွန်တော်တင်တဲ့နီးတွေပြောင်းလဲပုံလို့ထင်တယ်။တင်နေနီးကကလေးအလုံးပဲစုရဲတင်တာဟိုပဲနဲ့အုပ်စုငယ်လေးတွေခွဲပြီးတော့တင်တဲ့နီးမျိုးကိုကျွန်တော်တို့လုပ်ဖို့လုပ်မချင်ဘူးအုပ်စုတစ်စုကို၄ရက်၅ရက်ဆိုရင်ဒါကလေးတွေချဲလိုက်လို့ရတယ်စာတင်ကားထဲမှာရေးတင်နေတာမဟုတ်တော့ဘဲနဲ့ဒီချောင်းအားကစားကွင်းထဲမှာချောင်းရဲ့ပန်းချံမှာတစ်တင်အောင်မှာတော့တင်လို့ရတယ်အုပ်စုခွဲတာသူတို့ကိုဒီအုပ်စုလိုက်တာဝန်ပေးပြီးတော့သူအုပ်စုလိုက်လေ့လာတဲ့နီးနဲ့တင်တဲ့နီးဆိုရင်ခုနတယောက်နဲ့တယောက်နဲ့ခဝင်ဝင်လေးချဲထားလို့လည်းရတယ်အဲ့လိုမျိုးစနစ်တွေလုပ်ဖို့လုပ်မယ်အခုကျွန်တော်တို့ပမာဏငါပြင်ဆင်နေတဲ့အချိန်မှာအခုဒီနိုင်ဌာနဆရာတွေကိုလည်းသင်တန်းပေးဖို့ရှိတယ်သူပြောတယ်အဲ့ဒီကမှာဒီနေရာမှာဒီအရေးပေါ်ချိန်တွေမှာယောဂကုသမှုအနည်းအောင်ဘယ်လိုနည်းလမ်းနဲ့လုပ်မလဲစာတင်ဒန်းစီကံတို့ဘယ်လိုလုပ်မလဲကျောင်းသားတည်ယူမှုတွေအတွက်ဘယ်လိုလုပ်မလဲဆိုတဲ့နည်းလမ်းတွေလည်းရှိပါတယ်အဲ့ဒီနည်းလမ်းတွေကိုအသုံးပြုခြင်းအဖြစ်ဒါကျွန်တော်တို့လုံးလုံးဆယ်မှာအွန်လိုင်းမသုံးနိုင်ဘူးပဲ။ကျောင်းပေါ်တဲ့အခါမှာအာမေရဲ့အနည်းဆုံးဖြစ်အောင်လုပ်နိုင်တဲ့နည်းလမ်းမျိုးကိုဆောင်ရွက်တင်ပြလို့ကျွန်တော်အဲ့လိုမြင်တယ
်။ Okay ဆိုတော့ဆရာဦးတင်ဆွေမျိုးခင်ဗျာဒီကျန်းမာရေးရှိတော့ပြောမယ်ဆိုရင်ကျွန်တော်တို့ကလေးတွေဒီကျောင်းစာသင်ခန်းတွေကိုပြန်သွားတဲ့အခါမှာဒီယောဂကုသတဲ့အန်ဒီအကင်းဆုံးဖြစ်အောင်ဘယ်လိုပုံစံမျိုးတွေနဲ့ပြင်ဆင်ထားဖို့များလိုမလဲခင်ဗျာ။ Okay
အဓိကအချက်ပဲ။ပထမတစ်ချက်ကကျွန်တော်တို့ဒီကွာရန်တီးန်အသုံးပြုထားတဲ့ကျောင်းအန်ရှင်ရေးလို့ပို့လို့ပါတန်ရှင်းဆိုတာပို့တန်ရှင်းပို့တန်ရှင်းဆိုတာရဲ့ကျောင်းသားတိုင်းကျောင်းဆရာဆံမာတိုင်းဟာတကူကြီးတန်ရှင်းရေးပေါ့အရင်ကရှိနေတဲ့တန်ရှင်းရေးတဲ့အခုကတ်ယောဂကျောင်းအစ်စ်သုံးပြရမယ်လက်စည်းချင်းကိစ္စနှာခေါင်းစည်းကိစ္စဟာလာတိတွေ့ဆက်ဆံရင်းကိစ္စဒီမှာစနစ်ကြတဲ့ကာကွယ်မှုစနစ်ဒီကိုတက်တက်လုံးဒီယောဂမှာမဟုတ်ဘူးတကူကြီးတန်ရှင်းရေးအလေးချစ်ကျွန်တော်တို့ပမာတပြီလုံးပါကျောင်းမှာစပြီးတော့တက်တင်နေလို့တက်လာတဲ့နေရှိလာတဲ့နေလို့ကျွန်တော်ယူဆတယ်ဒုတိယတစ်ချက်ကစစ်ဆေးခြင်း test ပေါ့နော်ကိုရိုနာဗိုင်းရပ်စ်ယောဂကူးစက်မှုရှိမရှိစမ်းသပ်မှုဟာဒီနေ့အထိကျွန်တော်ကြည့်သလားကျွန်တော်တို့နိုင်ငံမှာအတမနည်းသေးတယ်အားနည်းသေးတယ်မပြည့်စုံသေးဘူးအဲ့တော့ကျောင်းတွေဖွင့်ရင်ဖြစ်လာမယ်ဟလာနောက်ဆက်တွဲဒီအတွက်စစ်ဆေးမှုအစီအစဉ်တွေခုတည်းကဖြစ်တင်းပြီးတော့လုံလုံလောက်လောက်ဖြစ်တောင်းနဲ့သိမ်းနဲ့တန်းနဲ့ချီတဲ့စစ်စေးဘူးတွေရှိနိုင်အောင်ကျွန်တော်အခုတည်းဖြစ်တင်ထားတယ်လို့ကျွန်တော်ဒီချက်ကိုဆွေးနွေးပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီနောက်ဆုံးအချုပ်အနေနဲ့ကျွန်တော်ဆွေးနွေးစီရင်တာကတော့ဒီရှေ့လာမယ့်အနာဂတ်နဲ့ပတ်သက်လို့ပေါ့နော်အခုကိုဗစ်ကရောဂါဒီ digital kit ကိုဇွတ်တွန်းဖို့လို့ဖြစ်သွားတယ်ဆိုတော့ငင်းလို့မရပါဘူးဒါပေမဲ့ဟိုတစ်ချိန်တည်းမှာပဲဒီလို digital kit မှာနည်းပညာအသုံးချနိုင်စွမ်းနေကွာဟာချက်တွေကဒီကိုဗစ်အလွန်ကာလမှာနိုင်ငံတွေအတွက်အဓိကစိန်ခေါ်မှုဖြစ်လာနိုင်တယ်ဆိုတော့ဟိုကုလသမဂ္ဂတွင်ရင်မှုချက်လည်းမကြသေးခင်တော့ပဲတိပိထားဥပါတယ်ဆိုတော့အထူးသဖြင့်ဒီမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံမျိုးတွေအနေနဲ့ဒီလိုကွာချင်မျိုးတွေမကြုံရအောင်နောက်တစ်ချိန်တည်းမှာပဲ digital kit ကိုအမိလိုက်နိုင်မှုဆိုရင်ရေလိုရရှိကျွန်တော်တို့ဘာများပြင်ထားဖို့လိုမလဲဆရာဦးသိန်းလေ
ကျွန်တော်တို့နည်းပညာဘာများကျွမ်းကျင်ဖို့လိုလာမယ်ကျွန်တော်တို့ဒီ internet သုံးနိုင်ဖို့ပေါ့ online learning သုံးနိုင်ဖို့အတွက်ဆရာတွေလည်းကျွမ်းကျင်မှုတွေနဲ့ online လည်းကျွမ်းကျင်မှုတွေမယ်အဲ့တော့နည်းလမ်းပိုင်းကျွန်တော်တို့ပြင်ဆင်ဖို့ပေါ့ဟုတ်ကျွန်တော်တို့ဒီ PC တွေကလွယ်တကူသုံးပြနိုင်ဖို့ကောင်းကျောင်းသားတွေကွန်ပျူတာသုံးနိုင်တယ် online သုံးနိုင်တယ်အဲ့ဒီအတွက်ကျွန်တော်တို့က PC ကိရိယာတွေတိုးတယ်အဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့လိုတယ်နောက်ကျွန်တော်တို့ကျောင်းသားတွေပညာရေးဆက်သုံးရင်အခမဲ့ဖြစ်ဖို့လိုဒီတက်ဖုန်းကတွေရစားဖို့ internet ဒီသုံးတဲ့အခွင့်အခတွေကျောင်းသားတွေအတွက်အခမဲ့ဖြစ်တဲ့အာမျိုးလုပ်ပေးဖို့လိုမယ်အဲ့အဲ့ဒါမှကျွန်တော်တို့ကအမိလိုက်နိုင်ဒီကျောင်းနဲ့တယောက်ကငွေကြေးသုံးဆွဲမှသုံးဆွဲနိုင်မှဒီ online ကိုတုံးနိုင်မှာဆိုရင်ငွေကြေးမတုံးနိုင်တဲ့ကျောင်းသားတွေမှာအရင်မြင်တာအဲ့တော့ဘယ်ကျောင်းသားမဆိုကျွန်တော်တို့ပညာရေးကမိဘချမ်းသာပြီးပြည့်စုံ CID ပြည့်စုံပညာရေးခွင့်လန်းတန်းလို့ဖြစ်ရမယ်အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံဆိုးအောင်မှာပါဝင်ရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ client play တိုင်းမှာမိဘချမ်းသာပြီးပြည့်စုံ CID ပြည့်စုံ မြို့ပေါ်မှာနေပြီးဖြစ်စီဖြစ်လက်မှာနေပြီးပဲဖြစ်စီအလေးတိုင်းမှာပညာရေးခွန်အားတူဖို့လိုမယ်ခုကျွန်တော်တို့ဒီ digital သုံးတဲ့ဒီ internet ကိုသုံးတဲ့ခေတ်ရောက်ရင်ဘယ်နေရာဒီမှာနိုင်ငံရဲ့ဘယ်နေရာပဲနေနေသုံးနိုင်တဲ့ခွင့်လမ်းရှိဖို့လိုတယ်အဲ့ဒီခွင့်လမ်းရှိအောင်ပြင်ဆင်ဖို့လိုတယ်အဲ့ဒီအတွက်ကျွန်တော်တို့တာဝန်ရှိတဲ့သူတွေပညာရှင်တွေရောနိုင်ငံရေးဆောင်ရွက်တဲ့သူတွေရောပညာရေးဌာနအောင်အားလုံးဝိုင်းစင်းစားပြီးတော့အခုကျွန်တော်တို့ internet သုံးနိုင်အောင်အားလုံးကလေးအားလုံးဓာတ်ညီညီများသုံးနိုင်အောင်ကျွန်တော်တို့တိုင်ပင်ပြီးတော့အားလုံးဆောင်ရွက်မယ်ဆိုရင်ဒါရေရှည်အတွက်ကျွန်တော်တို့ပြင်ဆင်ရလဲရောက်တယ်ကျွန်တော်တို့ကလေးတွေအတွက်လည်းအကျိုးရှိတယ်ကျွန်တော်တို့နိုင်ငံတကာအတွက်အကျိုးရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆွေးနွေးကြတဲ့ဒေါက်တာသိန်းလွင်ဒေါက်တာတင့်ဆွေတို့နဲ့နားဆင်ကြည့်ရှုတဲ့ပရိသတ်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆွေးနွေးဆွေးနွေးခန်းစီစဉ်လဲဒီမှာပဲအဆုံးသတ်ပါရစေဒီစီစဉ်ကိုတော့ VOE မြန်မာပိုင်းရဲ့စနေနေ့ည9:00နာရီကနေ10:00နာရီထိနဲ့တနင်္ဂနွေနေ့မနေ့6:00နာရီကနေ9:00နာရီရေဒီယိုစီစဉ်ဒီမှာနားဆင်နိုင်တယ်လို့ VOE မြန်မာပိုင်းအင်တာနက်ဆက်မြန်နာဖြစ်တဲ့ bamis.voenews.com နဲ့ Facebook ဆက်မြန်နာတွေမှာလည်းနားဆင်နိုင်ပါတယ်ကျွန်တော်အောင်လင်းပါခင်ဗျာ
VOE American တန်ကနေစနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်တရုတ်အစိုးရပေါ်ရည်ရွယ်ပြီးဟောင်ကောင်ကျွန်းနဲ့ပတ်သက်တဲ့အခွင့်အရေးတွေပိတ်ပင်မဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကိုဟောင်ကောင်အစိုးရအရာရှိတွေတံပြန်ရှုတ်ချဝေဖန်သွားပါတယ်။ဟောင်ကောင်အစိုးရကိုဒီလိုလားချင်းချောက်လို့ရမှာမဟုတ်ဘူး။အခုဥရေတဲ့ကိစ္စကိုဆက်လုပ်သွားမှာဖြစ်တယ်လို့ဟောင်ကောင်လုံခြုံရေးဝန်ကြီးကသမ္မတထရန့်ပြောသွားပြီးတော့နိုင်ပိုင်းအတွင်းမှာပဲပြန်ပြောသွားပါတယ်။အမေရိကန်ပြည်ထောင်စုမှာဆန္ဒပြပွဲတွေတစ်မျိုးနဲ့တစ်မျိုးပြန့်နှံ့ဖြစ်ပွားနေပြီးတော့အခင်းစတင်တဲ့ Minneapolis မြို့မှာလုံခြုံရေးတပ်ဖွဲ့တွေချထားရတယ်လို့အစိုးရရဲ့ညမထွက်ရမင်းကိုစန့်ကျင်ပြီးတော့လူပေါင်းထောင်နဲ့ချီကလည်းလင်းညမြောက်ဖြစ်နေညဘက်ဒီပါဆန္ဒပြနေကြတာပါအာဖရိကန်မျိုးသားတအုပ်ကိုရဲကဖမ်းဆီးတာမှာလက်ထိတ်ခတ်ဖမ်းဆီးတဲ့သူကိုလမ်းပေါ်မှာဖိချထားပြီးတော့လေဝင်းကိုဒူးနဲ့ထောက်ထားခဲ့လို့ဖမ်းခံရသူတေသွားတာဖြစ်ပြီးတော့အဲ့ဒီရဲအရာရှိကိုအခုဖမ်းထားပြီးတော့အမြင့်ဆုံးထောင်တန်း7နှစ်ခွဲထိချမှတ်နိုင်တဲ့လူသတ်မှုထောင်တန်း6နှစ်ထိချမှတ်နိုင်တဲ့ကြိုတင်ကြံစည်မှုပါတဲ့လူသတ်မှုတို့နဲ့တရားစွဲထားပါတယ်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုကတဖြည်းဖြည်းတိုးပွားလာနေပြီးတော့အခုဆိုရင်ယောဂါကူးစက်သူအရေအတွက်က6သန်းသာကပ်လာပါပြီ။အမေရိကန်ပြည်အောင်စုကပိုးကူးစက်သူအများဆုံးဖြစ်ပြီးတော့ယောဂါပိုးကူးသူ1သန်း8သိန်းခွဲနီးပါးသေဆုံးသူကတော့1သိန်းကျော်ပါတယ်။ဒုတိယနေရာမှာတော့တာအမေရိကတက်ကဘရာဇီးလ်နိုင်ငံရှိပြီးတော့ပိုးကူးသူ4သိန်းခွဲကျော်နဲ့သေဆုံးသူက28,000နီးပါးရှိပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီနေ့ကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်ခံရသူ9964ယောက်နဲ့သေဆုံးသူ265ယောက်ရှိခဲ့တာကြောင့်နေ့စဉ်ယောဂါကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းကစံချိန်တင်ခဲ့ပါတယ်။လွန်ခဲ့တဲ့2လကလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့အမိန့်တက်တန်းကုံဆုံဖို့တရက်လိုမှာပဲယောဂါကူးစက်မှုနဲ့သေဆုံးမှုထပ်ပြီးတော့စံချိန်တင်ခဲ့တာပါ။ဒါကြောင့်အခုဆိုရင်ဗိုင်းရပ်စ်ကိုပိုးကူးစက်ခံရသူစုစုပေါင်း 38,300 ကျော်နဲ့သေဆုံးသူကတော့ 4,981 ယောက်ထက်မနည်းရှိသွားပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ယောဂါဖြစ်ပွားသူ80ရာခိုင်နှုန်းကျော်ကလူဦးရေထူထပ်တဲ့ပြည်နယ်တွေကဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာကျော်တင်းနစ်စမာရော်ဂျာဖက်ဒရာဟာ2019ခုနှစ်အတွက်ကမ္ဘာပေါ်မှာဝင်ငွေအများဆုံးရရှိတဲ့အားကစားသမားဖြစ်တယ်လို့ Forbes Magazine ကပြောသွားပါတယ်။ကမ္ဘာဝင်ငွေအကောင်းဆုံးအားကစားသမား100ထဲမှာရော်ဂျာဖက်ဒရာကကမ္ဘာကျော်ဘောလုံးသမားခရစ်စတီယာနိုရော်နယ်ဒိုနဲ့လီယိုနယ်မက်ဆီတို့ကိုကျော်ပြီးတော့ဝင်ငွေအကောင်းဆုံးအားကစားသမားဖြစ်ခဲ့တာပါ။ဖက်ဒရာရဲ့ဝင်ငွေကမှနှစ်ကအမေရိကန်ဒေါ်လာ106သန်းရှိခဲ့တာဖြစ်ပြီးရော်နယ်ဒိုကတော့105သန်းနဲ့ဒုတိယအများဆုံးဖြစ်ပါတယ်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9383၊လိုင်းဒိုမီတာ32 kHz 9383၊လိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမအေးတနာကျော်ပါ။ VOE ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.